Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါတော့ရှိမှာခင်ဗျာ VOA American အတန်းမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဇွန်လ23ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49လို့ကနေဖမ်းယူနားဆင်နှံ့ရပါတယ်ခင်ဗျာ။တော်ရရှိနေအားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးပေပါ။အခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်။ကျွန်တော်ကခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုမခွန်ညွန်နဲ့တူချင်ညာပေးပါပါ။အော်လန်ဒိုကညကလပ်မှာတနင်္ဂနွေနေ့မနေ့အာရုံမတက်ခင်ဖြစ်ပွားခဲ့တဲ့တနက်နဲ့ပြစ်ခတ်မှုမှာတေဆုံးခဲ့ရသူတွေမိသားစုဝင်တွေကိုအမေရိကန်သမ္မတဘရက်အိုဘားမားကဝမ်းနည်းချေကွဲစကားပြောကြားခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်တာဝန်ကနေအနားယူရင်သူနေရာအတွက်အသက်ခံရမယ်သူကအမျိုးသမီးတယောက်ဖြစ်နိုင်ပြီဒီထဲမှာအာဂျင်တီးနားနိုင်ငံခြားရေးဝန်ကြီးဖြစ်နိုင်ခြေရှိတယ်လို့အများကခန့်မှန်းနေကြပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်းမိုးဝင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အခုမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့ Florida ပြည်နယ်မှာတနင်္ဂနွေနေ့စောစောပိုင်းကဖြစ်ပွားခဲ့တဲ့ American သမိုင်းမှာအဆိုးရွားဆုံးလူအစုလိုက်အပြုံလိုက်တေဆုံးရတဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့
The FBI is appropriately investigating this as an act of terrorism and I've directed that we must spare no effort to determine
American သမ္မတဘရက်အိုဘားမားရဲ့ပြောပြကြောပြကြဖြစ်ပါတယ်အပြည့်အစုံကိုနောက်ပိုင်းတင်ဆက်တဲ့သတင်းလွှာမှာအပြည့်အစုံကိုကြားပါမယ်အဲ့ဒါအပြင်ဖလော်ရီဒါမှာနေထိုင်နေကြတဲ့မြန်မာတွေရဲ့အမြင်ကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါအပြင်အပတ်စဉ်အစီအစဉ်တွေထုတ်လွှင့်ပြီးတဲ့အခါမှာဆိုရင်တော့မြမရေးရာဆွေးနွေးခန်းအစီအစဉ်မြမပြည်ကပြီးစာပြည်ဝင်သတင်းသုံးသပ်ချက်ကဘာတလွှာထူးခြားဆန်းပြစတဲ့အစီအစဉ်တွေကိုတင်ပြပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်ခွာညူတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အော်လန်ဒိုကညကလပ်မှာတနင်္ဂနွေနေ့မနေ့အာရုံမတက်ခင်ဖြစ်ပွားခဲ့တဲ့တနက်နဲ့ပြစ်ခတ်မှုမှာတေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေကိုဝမ်းနည်းချေခွဲကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကတနင်္ဂနွေနေ့နေ့လယ်မှာပြောကြားခဲ့ပါတယ်။သမ္မတအင်ဗျူကနေမိန်ကွန်းပြောခဲ့တဲ့သမ္မတအိုဘားမားရဲ့မျက်နှာမှာဝမ်းနည်းပူဆွေးမှုနဲ့အတူခိုင်မာမှုကိုပြသနေတာဖြစ်ပြီးဒါဟာသူ့ရဲ့သမ္မတသက်တမ်းအတွင်းတနက်နဲ့ပြစ်ခတ်မှုကြောင့်အစုလိုက်အပြုံလိုက်တေဆုံးရသူတွေအတွက်အမေရိကန်ပြည်သူတွေကို15ချိန်မြောက်မင်ကွန်းပြောရတာဖြစ်ပါတယ်။ဒါကအမေရိကန်ပြည်တော်စုမှာအသေးအပြောက်အများဆုံးတနက်ပစ်ခတ်မှုဖြစ်တယ်လို့သမ္မတအင်ဂျူမာသူ့ကို FBI ညွှန်ကြားမှု James Comey ကအချမ်းချင်းတင်ပြခဲ့တယ်လို့ပြောပါတယ်။စုံစမ်းစစ်ဆေးမှုဟာလုံနေစဲအဆင့်အစောပိုင်းမှာပဲရှိသေးပေမဲ့ဒါဟာအချမ်းဖက်လုပ်ရတခုဖြစ်တယ်လို့အမုန်းတရားကြောင့်လှုပ်ဆောင်တဲ့လုပ်ရတခုဆိုတာပြောနိုင်ပါတယ်လို့လည်းဆိုပါတယ်။အခုလိုအချမ်းဖက်လုပ်ရဖြစ်ဖြစ်အမုန်းတရားကြောင့်ပဲလှုပ်လို့ကျွန်ုပ်တို့ဘယ်သူဘယ်ဝါဆိုတာကိုတော့ပြောင်းလဲမပြတ်နိုင်ပါဘူးလို့လည်းသမ္မတအိုဘားမားကပြောပါတယ်။ American ပြည်ထောင်စု Florida ပြည်နယ် Orlando မြို့ကညကာဘွဲရုံတစ်ခုမှာလူ90တေဆုံးခဲ့ရပြီး53ဒဏ်ရာရခဲ့တဲ့တနင်္ဂနွေနေ့ပိုင်းပြစ်ခတ်ခဲ့သူဟာ Afghan နယ်ဘွား American နိုင်ငံသား Omar Sadiqi Martin ဖြစ်တယ်လို့ဖော်ပြကြပါတယ်။
ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကလိန်တူချစ်သူတွေသွားတဲ့ညကာပွဲရုံမှာလူပေါင်း90ကိုတတ်ခဲ့သူဖြစ်တန်တရားရှိသူအသက်29နှစ်အရွယ်အမျိုးသားဟာပြစ်ခတ်မှုမတိုင်ခင်အချိန်တို့အတွင်းသူဟာ IS အဖွဲ့ရဲ့တစ္ဆာခံဖြစ်တဲ့အကြောင်းပြောကြားခဲ့တယ်လို့အမေရိကန်ရဲအရာရှိတွေကပြောပါတယ်။ Omar Sadiqi Martin ကတိုက်ခိုက်မှုမဆာခင်ဒီတနင်္ဂနွေနေ့အစောပိုင်းကအရေးပေါ်ဖုန်းလိုင်းနံပါတ် 911 ကိုခေါ်ပြီးသူဘသူဆိုတာပြောပြခဲ့တယ်လို့ IS ခေါင်းဆောင် Abu Bakr al-Baghdadi ကိုသစ္စာခံတဲ့အကြောင်းပြောကြားခဲ့တာပါ။ဒါ့အပြင် Martin က2013ခုနှစ်လူ3ယောက်သေပြီး260ကျော်ဒဏ်ရာရခဲ့တဲ့ Boston Marathon ပြေးပွဲဘုံးဖောက်ခွဲခဲ့တဲ့ချက်ချန်နယ်ဘွားညီကို2ယောက်ကိုလည်းရည်ညွှန်းပြီးတော့ပြောသွားခဲ့တဲ့အကြောင်းရဲအရာရှိတွေကပြောပါတယ်။သမ္မတ Obama က Orlando ကပွဲရုံကတိုက်ခိုက်ခံရမှုဟာ American အသမိုင်းမှာအသေးအပြောက်အများဆုံးတိုက်ခိုက်ခံရတဲ့ဖြက်စီးရန်ကားမှုအဖြစ်ခေါ်ဆိုခဲ့ပြီးဒါဟာအကြမ်းဖက်လှုပ်ရက်နဲ့မုန်းတီးမှုလှုပ်ရက်ဖြစ်တယ်လို့လည်းပြောပါတယ်။နောက်ထပ်ဒဏ်ရာရထားသူ53ယောက်ရှိပြီးအများပြားကစိုးရိမ်ရတဲ့အနေအထားမှာရှိပါတယ်။တနက်သမားမက်တင်းရဲ့ဖခင်မီယာဆာရီကီကသူ့သားဟာလိင်သူစုံမဲ့သူတွေကိုမနှိမ့်မြို့တဲ့စိတ်အခံနဲ့ပြုမှုခဲ့တာဖြစ်နိုင်ကြောင်းနဲ့မွတ်စလင်ကိုးကွယ်ယုံကြည်မှုနဲ့မဆိုင်ကြောင်း NBC ရုပ်သံသတင်းဌာနကိုပြောခဲ့ပါတယ်။သူစနီးနဲ့သူ့သားရှင်မှာယောက်ျားချင်းအပြန်အလှန်နှမ်းရှုပ်နေတာတွေ့ရင်အရန်ဒေါသကြီးလာတတ်တယ်လို့ဖခင်ဖြစ်သူကပြောပါတယ်။ဖခင်ဖြစ်သူကဒီပြစ်ခတ်မှုအတွင်းမှာတည်ဆုံးဒဏ်ရာရခဲ့တဲ့သူတွေကိုတောင်းပန်ခဲ့ပြီးသူ့ရဲ့လောက်ရကိုကျွန်တော်တို့အတိမတ်မပြုပါဘူး။တနိုင်ငံလုံးနဲ့ထပ်တူကျွန်တော်တို့လည်းတုံ့လှုပ်ခြောက်ခြားရပါတယ်လို့လည်းပြောသွားခဲ့ပါတယ်ရှင်
။တနင်္လာနေ့မှာလက်ပနွန်ကဘေရွတ်မြို့စစ်ပွဲရရွက်တဲ့အပြင်ဘုံတစ်လုံးပောက်ကွဲခဲ့တာမို့ လက်ဘနွန်ရဲ့အကြီးဆုံးဘဏ်ကြီးတွေကတခုအတော့ကိုပျက်စီးသွားပါတယ်အခုချိန်ထိတော့တည်ဆုံးသူရှိမရှိမသိရသေးပါဘူးလူကောင်တန်းတွေနေထိုင်တဲ့ဗန်ဒန်မြက်ကွက်ထက်ကဘလွန်ဘန်ကွဲရဲ့အပြင်ဘက်မှာပောက်ကွဲခဲ့တာဖြစ်ပြီးပောက်ကွဲတဲ့ဘုံဟာအလေးချိန်5ကီလိုဂရမ်လောက်ရှိမယ်လို့ဘဲရုတ်က Daily Star သတင်းမှာဖော်ပြပါတယ်အဲ့ဒီဝင်းကျင်နေထိုင်သူတွေဟာရမဒန်ဥပုပ်လာမှုဥပုပ်ဆောင်ရကဥပုပ်ထွက်ချိန်မှုသူတို့နေရင်တွေမှာရှိနေတာပါရုပ်မြင်သံကြားမှာတော့ပောက်ကွဲတဲ့နေရာဝင်းကျင်ကိုပြတာနေပြီးမှန်ကွဲစာတွေပြန့်ကျဲနေတယ်လို့အတော်ဆွဆွဝါးဝါပျက်စီးနေတဲ့ကားတွေကိုလည်းတွေ့နေရပါတယ်ပောက်ကွဲမှုကဘာကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာသိဖို့စုံစမ်းစစ်ဆေးသူတွေဟာတနင်္လာနေ့ညနေတည်းအထိစူးစမ်းနေကြတော့မှာမကြာခင်နှစ်တွေအတွင်းဘေရွတ်နဲ့ဝန်းကျင်တို့ကဘုံဖောက်ကတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးဒါအိနီဂျင်စီးရီးယားကပြည်တွင်းဆင်နဲ့ဆက်ဆက်မှုရှိတယ်လို့အာနာပိုင်တွေကမကြာခဏကောက်ချက်ချပါတယ်။ဒါပေမဲ့အရင်ကဘေရွတ်တောင်ပိုင်းဆင်ခြေဖုံးနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်လေရှိတဲ့ပုံစံနဲ့အခုတနင်္ဂနွေဘုံပောက်ကွယ်မှုကွဲပြားနေပါတယ်လို့ Daily Star ကရေးပါတယ်
။ဘာမောင်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကဒီမိုကရက်တစ်ပါတီရဲ့သမရလောင်ဖြစ်လာနိုင်ခြေရှိတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုအရင်တွေ့ပြီးမှသူ့ရဲ့သမရလောင်အဖြစ်ရှင်ပြိုင်မှုကိုရပ်မယ်မရပ်ဘူးဆိုတာဆုံးဖြတ်မယ်လို့ပြောလိုက်ပါတယ်။သူ့ရဲ့ဦးစားပေးသတ်မှတ်ချက်တွေဖြစ်တဲ့ Wall Street ကလုပ်ငန်းရှင်ကြီးတွေရဲ့မန္တလေးပိုင်းမှာလွှမ်းမိုးမှုနဲ့အမေရိကမှာဝင်ငွေအချိုးမညီမျှမှုတွေကိုတိုက်ဖျက်ရေးတွေမှာ Mrs. Clinton ကထောက်ခံပံ့ပိုးမှသာသူ့ရဲ့အောင်နိုင်ရေးအတွက်ကူညီပေးသွားမယ်လို့ပြောပါတယ်။ဖေဖော်ဝါရီလကလေးကစတင်ခဲ့တဲ့သူတို့နှစ်ဦးရဲ့ပနာမပြိုင်ပွဲတွေမှာ Mr. Sanders အနိုင်ရထားတဲ့ပြည်နယ်ပေါင်း22ခုရှိထားတယ်လို့ Mrs. Clinton ကပြည်နယ်ပေါင်း28ခုကျော်မှာအနိုင်ရထားပြီး Mr. Sanders ထက်3.8တန်းကျော်မဲပိုရထားတာဖြစ်ပါတယ်။ Mr. Sanders က Republican Party ရဲ့သမရလောင်းဖြစ်လာမဲ့ Donald Trump ကိုအနိုင်ရဖို့ကသူ့ရဲ့ပထမဦးစားပေးကိစ္စဖြစ်ကြောင်း NBC ရုပ်သံနဲ့တနင်္ဂနွေနေ့က Meet the Press အစီအစဉ်မှာပြောသွားပါတယ်။တစ်ချိန်တည်းမှာပဲ Democratic Party တွင် Clinton ရင်ဆိုင်ရတာထက်ဂရေကျွဲတထေး Donald Trump က Republican Party တွင်မှာစိတ်ဝမ်းကွဲမှုတွေနဲ့ပိုးပြီးတော့ရင်ဆိုင်နေရပါတယ်။ Republican Party ရဲ့အမကန်တွေဟာ Mexican တွေ Muslim တွေအမျိုးသမီးတွေမတန်ဆွမ်းသူတွေနဲ့စစ်မှုထမ်းတွေနဲ့ပတ်သက်လို့ Trump ရဲ့မထေမဲ့မြင်မှတ်ချက်တွေတရားစကားတွေနဲ့ပတ်သက်ပြီးတော့ပြစ်တင်ရှုံချနေကြတာပါ။2012ခုနှစ် Republican သမရလောင်းဖြစ်ရှင်ပြိုင်ခဲ့သူ Mitt Romney က Trump ကိုရော Clinton ကိုပါမဲမပေးဘူးလို့ပြောခဲ့ပါတယ်ရှင
် UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon တာဝန်ကနေအနားယူရင်သူ့နေရာအတွက်အသိခံမဲ့သူဟာအမျိုးသမီးတစ်ယောက်ဖြစ်နိုင်ပြီးဒီထဲမှာအာဂျင်တီးနားနိုင်ငံခြားရေးဝန်ကြီး Susana Melgora ဖြစ်နိုင်ခြေရှိတယ်လို့အများကထင်ကြေးပေးကြပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ယာဒူးအတွက်ဒီနှစ်ဆက်မှတင်သွင်းခဲ့တဲ့ Croatia နိုင်ငံကနိုင်ငံခြားရေးဝန်ကြီး Han Vesna Pusic, Moldova နိုင်ငံခြားရေးဝန်ကြီး Natalia Gaman နောက် UNESCO ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးချုပ်ဖြစ်တဲ့ Bulgaria ကArena Bogova နဲ့ New Zealand ဝန်ကြီးချုပ် Han Helen Clark တို့ဟာဒီရာထူးအတွက်ကုလသမဂ္ဂအထွေထွေညီလာခံရှေ့မြောက်ကျန်းမာမှုတွေလှုပ်ဆောင်ခဲ့ပြီးဖြစ်ပြီးအခုဂျွန်လာထဲမှာတော့ပြင်စမမြောက်အမျိုးသမီးတူအဖြစ်အမည်စင်းတင်သွင်းလာခံခဲ့ရတဲ့ Susana Melgora အလက်ဖြစ်ပါတယ်။အခုလိုအမည်စင်းတင်သွင်းလာခံခဲ့ရတဲ့အတွက် Miss Melgora ဟာ2012ခုနှစ်ခရက Mr. Ban Ki-moon ရဲ့ခန့်အမှုနဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အတွင်းဝန်ချုပ်ရာထူးကနေနှုတ်ထွက်ရပါတယ်။2015ခုနှစ်နိုဗ ెంబ ာလမှာတော့သူမကိုအာဂျင်တီးနားသမ္မတတဲ့မော်ရီစီယိုမက်ခရီကနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ခန့်အတာဝန်ပေးခဲ့တာပါအရင်က IBM နဲ့ Telecom Argentina ကုမ္ပဏီနှစ်ခုစလုံးရဲ့အကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူမယ်ဂိုရာဟာ2004ခုနှစ်က2008ခုနှစ်ထက် WFP ကမ္ဘာစံနှုန်းရေးကဖွဲ့မှာအကြီးအကဲတူဖြစ်ခဲ့တယ်လို့2008ခုနှစ်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကွင်းဆင့်စစ်ဆေးမှုအဖွဲ့တွေအတွက်ကြည့်ကြရတဲ့လက်ထောက်အကြီးအကဲတာဝန်ကိုယူခဲ့ရသူဖြစ်ပါတယ်။အတွင်းမှုချုပ်အသစ်ဖြစ်အမည်စင်းအတင်သွင်းခံရသူတွေထဲမှာပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူထရက်စ်လည်းပါဝင်ပါတယ်။
အီရတ်တပ်ဖွဲ့ဝင်တွေကပြန်သိမ်းနိုင်မှုစ조사နေတဲ့ Islamic State စစ်သွေးကြတွေခြေကုပ်ယူထားရာဖာလူဂျာကနေအရက်သားတွေအန်ဒီယကင်ကင်းနဲ့ထွက်ခွာနိုင်တဲ့လမ်းတစ်ခုဖွင့်ပေးထားတဲ့အကြောင်းအီရတ်စစ်ဗိုလ်ချုပ်တူကပြောပါတယ်။အဲ့ဒီလမ်းကြောင်းကနေစနေနေ့ကထွက်ခွာလာတဲ့အရက်သား4000ကိုနော်ဝေးဒုက္ခသည်ကယ်ဆယ်ရေးကောင်စီရဲ့ဝန်ထမ်းတွေကတနင်္ဂနွေနေ့မှာကြိုဆိုခဲ့ပြီးအရေးပေါ်ဝန်ဆောင်မှုတွေကူညီပေးခဲ့ပါတယ်။ကယ်ဆယ်ရေးအဖွဲ့ရဲ့ပြောခွင့်ရသူကရေသန့်အပါဝင်ကယ်ဆယ်ရေးရိက္ခာပစ္စည်းတွေဟာဒုက္ခသည်တွေလိုသလောက်များများမရှိကြောင်းသတိပေးထားပါတယ်။မကြာခင်ရက်တွေအတွင်းနောက်ထပ်ထောင်နဲ့ချီတဲ့ဒုက္ခသည်တွေရောက်လာအောင်မယ်လို့ခန့်မှန်းထားတဲ့အကြောင်းသတင်းတောက်တွေကိုသူကပြောပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာမတူတဲ့လူနည်းစုတွေနဲ့ဘာသာဆွဲမထားတဲ့တက်ကြွအလှုပ်ရှားသူတွေပေါ်မှာအဆင်အပြေဖြစ်လို့ဆောင်နေမှုတွေမှာတာဝန်ရှိသူတွေကိုတနိုင်ငံလုံးတိုင်းတန်နဲ့ရှာဖွေရှင်းလင်းနေပြီးအခုပထမ3ရက်အတွင်းမှာပဲရာဇဝတ်မှုကျူးလွန်တယ်လို့တန်လျာရှိသူ 9,000 ကျော်ကိုဖမ်းဆီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတွေကပြောပါတယ်။ဖမ်းဆီးခဲ့တဲ့ထဲမှာစစ်သွေးကြွ85ယောက်ပါဝင်ကြောင်းနဲ့အခုဖမ်းဆီးထားသူအလုံးကိုတိကျတဲ့ဆွဲချက်တူတင်ခဲ့တယ်လို့ရဲချုပ်ဆတိခိုဟော်ကီကတနင်္လာနေ့မှာပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့နှစ်ဆန်းကစပြီးအခုလိုတေဆုံးရသူ30ကျော်ဟာစစ်သွေးကြော်ရဲ့လက်ချက်လို့အဖြစ်တင်ခဲ့တာဖြစ်ပြီးတေဆုံးရသူတွေထဲမှာဘလော့ဂါတွေလိန်တူချစ်သူရပိုင်ခွင့်လှုပ်ရှားသူတွေခရစ်ယာန်တွေနဲ့ဟိန္ဒူဘာသာဝင်တွေပါဝင်ပါတယ်အဲ့ထက်ကလူပေါင်း20ကျော်တပ်ဖြတ်မှုအတွက်သူတို့လှုပ်ဆောင်တာလို့ IS စစ်သွေးကြော်အဖွဲ့ကကြေညာပါတယ်ပြီးခဲ့တဲ့သတင်းပတ်တဲ့ဟိန္ဒူဖျားချောင်းအလုပ်သမားတူဟိန္ဒူဘုန်းကြီးအိုကြီးတစ်ပါးနဲ့ခရစ်ယာန်ကုန်သည်တူတို့တေဆုံးခဲ့တာဟာသူတို့လက်ချက်လို့ IS စစ်သွေးကြော်တွေကကြေညာပါတယ်သူတို့သုံးလုံးဟာဓာတ်နဲ့ခုတ်တက်တာခံခဲ့ရတာပ
ါပြည်သူနိုင်ငံမှာကျင်းပနေတဲ့ Euro 2016ဥရောပဖလားပေါ်လုံးပြိုင်ပွဲကိုတနင်္ဂနွေနေ့ကတတိယနေ့အဖြစ်နဲ့ဆက်လက်ကျင်းပတာမှာအုပ်စု D ကခရိုအေးရှားနဲ့တူရကီအသင်းတို့ကစားကြပြီးခရိုအေးရှားကအသင်းကတကူဂိုးမရှိနဲ့နိုင်သွားပါတယ်ဒုတိယပွဲစဉ်အဖြစ်အုပ်စု C ကပိုလန်နဲ့မြောက်ပိုင်းအိုင်ယာလန်တို့အသင်းကစားကြတာမှာတော့ပိုလန်အသင်းကတကူဂိုးမရှိနဲ့နိုင်သွားပါတယ်ရှင
်ထိတ်တန့်ရောက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မက်ကွာညိုတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်အခုရင်ဆုံးတော့အမေရိကန်တမိုင်းမှာအဆိုးအဆုံးလူတွေအစုလိုက်ပြုံးလိုက်တည်စီခဲ့တဲ့ပြစ်ခတ်မှုသတင်းနဲ့စပါမယ်ဖလော်ရီဒါပြည်နယ်အိုလန်ဒိုမြို့မှာတနင်္ဂနွေနေ့မနေ့စောစောပိုင်းကဖြစ်ခဲ့တဲ့အကြမ်းဖက်မှုဟာအမေရိကန်တမိုင်းမှာအဆိုးအဆုံးလူအစုလိုက်ပြုံးလိုက်တည်စီခဲ့တဲ့ပြစ်ခတ်မှုတစ်ခုဖြစ်ပြီးအကြမ်းဖက်လို့ရတာမကအမုန်းတရားလို့ရလည်းဖြစ်တယ်လို့သမ္မတအိုဘားမားကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုထဲမှာစီယုံတင်းတွင်းခံရတဲ့အကျန်းဖက်တမားရဲ့လို့ရကြောင်နာဂတ်တန်းပီအတွင်းလုံုံရဲကိုအများပြည်သူစိုးရိမ်မခင်ဖြစ်နေချိန်မှာဖလော်ရီဒါပြည်နယ်ကမြန်မာအမေရိကန်ပြည်သူတို့ချို့လဲသူတို့ရဲ့အမြင်တွေကိုမန့်ကျင်နိုင်ငံကစူးစီးပြီးတော့တင်ပြပေးထားပါတယ်နားဆင်ကြပါခင
်အော်ရလန်ဒိုမြို့ကလိင်တူစုံမဲ့ကြသူများစုဝေးရာညကလပ်တစ်ခုကိုမနေ့မနေ့အစောပိုင်းကတနက်သမားတဦးဝင်ရောက်ပစ်ခတ်မှုကြောင့်လူပေါင်း50ဦးသေဆုံးပြီး53ဦးဒဏ်ရာရခဲ့ပါတယ်ဒါဟာအမေရိကန်တမိုင်းမှာတနက်နဲ့ပြစ်ခတ်တဲ့အကြမ်းဖက်မှုတွေတဲ့လူအများဆုံးတည်ဆုံးခဲ့ရတဲ့ဖြစ်ရပ်တစ်ခုပါအကြမ်းဖက်မှုဖြစ်ပြီးနိုင်ပိုင်းအကြာဒေတာစံတော်ချိန်နေ့လယ်ပိုင်းမှာအမေရိကန်သမ္မတအိုဘားမားကအင်ဖီရောမှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတည်ဆုံးခဲ့သူတွေနဲ့မိသားစုဝင်တွေအတွက်ဝမ်းနည်းကြေကွဲမိကြောင်းပြောဆိုခဲ့ပါတယ်ဒီပြစ်ခတ်မှုအတွက်စုံစမ်းစစ်ဆေးမှုတွေကိုစတင်လှုပ်ဆောင်နေပြီးဒါဟာအကြမ်းဖက်လုပ်ရတာမကအမုံတရားအခြေခံနဲ့လောက်ရလဲဖြစ်တယ်ဆိုတာကိုသူ့အနေနဲ့ပြောနိုင်တယ်လို့သမ္မတကအခုလိုသတင်းတောက်တွေကိုပြောသွားပါတယ
် We are still learning all the facts. This is an open investigation. We've reached no definitive judgment on the precise motivations of the killer.
ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့အချက်အလက်တွေကိုကျွန်တော်တို့လေ့လာနေတော့မှာဖြစ်ပါတယ်။ဒါဟာဆက်လက်စုံစမ်းနေစေအမှုဖြစ်ပါတယ်။လူသက်သမားကဘယ်လိုသဘောမျိုးနဲ့တိုက်ခိုက်တယ်ဆိုတာကိုကျွန်တော်တို့အနေနဲ့တိကျတဲ့ဆုံးဖြတ်ချက်မချသေးပါဘူး။FBI အနေနဲ့လည်းအကျိုးအကြောင်းစီလျော်စွာပဲဒီကိစ္စကိုအကြမ်းဖက်တိုက်ခိုက်မှုတပွဲစုံစမ်းစစ်ဆေးနေပါတယ်လူသက်သမားအနေနဲ့အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်နွယ်မှုရှိမရှိဆိုတာသိနိုင်ဖို့အစွမ်းကုန်စုံစမ်းစစ်ဆေးကြဖို့အတွက်လည်းကျွန်တော်ညွှန်ကြားထားပါတယ်တေချာတာကတော့တနသမားဟာအမုန်းတရားတွေနဲ့ပြည်နေတဲ့သူဆိုတာပါပဲလာမယ့်ရက်တွေအတွင်းမှာဒီကိစ္စဘာကြောင့်ဖြစ်ရတယ်ဘလို့ဖြစ်ရတယ်ဆိုတာကိုကျွန်တော်တို့သိရှိကြရမှာပါရှာဖွေတွေ့ရှိတဲ့အချက်အလက်တွေပေါ်မူတည်ပြီးကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်
လောလောဆယ်ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာနဲ့အနီးအနားဝန်းကျင်တွေမှာတော့လုံခြုံရေးတင်းကျပ်မှုတွေရှိနေတယ်လို့အော်လန်ဒိုမြို့မှာနေတဲ့မြန်မာအမျိုးသမီးတဦးက VOE ကိုပြောပါတယ
်။ဟောစိတ်ကတော့တော်တော်လေးကိုမကောင်း။နောက်ကိုနေတဲ့မြို့မှာဖြစ်တယ်ဆိုတော့လည်းလေတော်တော်လေးကိုဆိုတာစိတ်မကောင်းပါဘူး။အဲ့ဒီသေသွားတဲ့လူတွေနဲ့ရောသူတို့ရဲ့ကြံခဲ့တဲ့မိသားစုတွေအတွက်ကောပေါ့နော်။လုံခြုံရေးကတော့အဲ့ဒီပဲ area မှာတော့တော်တော်တော့ tight ဖြစ်နေမှာပဲ။ဒါပေမဲ့သူတို့ဟိုဖြစ်တဲ့လူကိုလည်းသူတို့အသေးဖမ်းလိုက်ပြီးမိတယ်ဆိုတော့လေ
အသက်29နှစ်အရွယ်တနက်သမားအမီဟာအိုမာစာတကီမာတင်းဖြစ်ပြီးသူ့ကိုနယူးယောက်မြို့မှာအာဖဂန်မိဘနှစ်ဦးကမွေးဖွားခဲ့တာဖြစ်ပါတယ်။ညကလပ်ကိုဝင်ရောက်ပစ်ခတ်ရမှာသူသုံးခဲ့တဲ့ AR-15 မောင်းပြန် rifle တနက်ဟာစက္ကန့်ပိုင်းအတွင်းလူတွေကိုအစုလိုက်ပြုံလိုက်တေးအောင်ပစ်ခတ်နိုင်တာပါ။ဒီလို Simi rifle လို့တနက်မျိုးကို American ပြည်ထောင်စုမှာအလွယ်တကူဝယ်ယူလို့ရနိုင်ပြီးဒါကိုအကျန်းဖက်သမားတွေကအသုံးချခဲ့တယ်လို့မြင်ကြောင်း Florida ပြည်နယ်ကမြန်မာဆရာဝန်တဦးကလည်းပြောပါဗျ
Terrorist တွေအတွက်ပိုကြီးလွယ်တာဒီ gun control ကဒီနိုင်ငံမှာ လုံးဝတင်းကျပ်မှုမရှိဘူးသူသဖြင့် Florida မှာဆိုတခြား state တွေပို့ပြီးတော့ရော့တယ် Florida တို့ New Hampshire တို့ Texas တို့ဆိုရင် license တော့မလိုဘူးကျွန်တော်ဆိုရင် range shooting one about 12 ဝယ်ရဆိုရင် background check လုပ်ပြီးရင်ရတယ်ဘာ license မှမလိုဘူးကျွန်တော်ဆိုရင် range shooting one about 12 ဝယ်ရဆိုရင် background check လုပ်ပြီးရင်ရတယ်ဘာ license မှမလိုဘူးအိမ်မှာထားဖို့အတွက်ပေါ့နော်သူစဉ်းစားဒီ semi automatic rifle ဒီဆိုလို့ရှိရင်အချင်းတို့တို့တွင်မှာအများကြီးအချက်အများကြီးပြစ်လို့ရတော့လူကြီးအများကြီးထိနိုင်တော့သိနေ
တယ်။တနက်သမားမာတင်ဟာသူ့ကိုအမေရိကန်လုံခြုံရေးတပ်တွေကပြစ်မတက်ခင်မှာကလပ်မှာရှိတဲ့လူအမြောက်အများကိုတစားကန်အဖြစ်၃နာရီကြာအောင်လဲထိန်းချုပ်ခဲ့ပါတယ်။တနင်္ဂနွေနေ့အစောပိုင်းကပြစ်ခတ်မှုကြောင့်တည်ဆုံးခဲ့တဲ့သူတွေအတွက်ဝမ်းနည်းချေခွဲပွဲအထိမ့်မှန်နေနဲ့အမေရိကန်အလံတွေကိုတိုင်တဝက်လွှင့်တူဖို့အမေရိကန်သမ္မတအိုဘားမားကအမိန့်ထုတ်ပြန်ထားပါတယ်ရှင
်ဒီနေ့စီရင်ဆောင်ပေပွဲမှာကြာရှုံးတဲ့လူတော်လေးများပါတယ်မြန်မာနိုင်ငံခေတ်အဆက်ဆက်မှာဆယ်တန်းအောင်ဖို့ဘားကြောင့်များဒီလောက်ခက်ခဲနေရတာပါလေကျောင်းသားတွေကပဲညံ့နေတာလားပညာရေးစနစ်ရဲ့ချုပ်ရင်းချက်ကြောင့်ပါလားဆယ်တန်းကြာရှုံးကတက်လူငယ်တွေရဲ့ဘဝတလမ်းမှာအခက်အခဲအတားအဆီးဖြစ်နေသလားဆိုတာအခုလာမယ့်အင်္ဂါညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အင်္ဂါညတိုက်ရိုက်လူလိုက်အစီအစဉ်မှာဝင်ရောက်ဆွေးနွေးလူသူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။အခုတော့မြမရေးဆွေးနွေးခန်းအပတ်စဉ်အစီအစဉ်ကိုနားဆင်ကြပါတော့မယ်။နိုင်ငံတကာနဲ့ရင်ပေါင်တန်းနိုင်မှုအတွက်မြမပညာရေးစနစ်ကိုသူ့ပြင်ပြောင်းလဲရလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီစီစဉ်ဖိတ်ခေါ်တဲ့2016လူငယ်ခေါင်းဆောင်မှုမြင့်တင်ရေးတင်နန်းကိုမြန်မာပြည်ကိုစားပြုပြီးတော့တက်ရောက်လာတဲ့ကျောင်းသူ2ဦးကပြောဆိုလိုက်တာဖြစ်ပါတယ်။တလကြာတက်ရောက်ခဲ့တဲ့တင်နန်းမှာအမေရိကန်လူငယ်တွေနဲ့မြန်မာအပါအဝင်အာဆီယံနိုင်ငံကလူငယ်ခေါင်းဆောင်တွေကြားမှာယဉ်ကျေးမှုဖလှယ်တာလူမှုအဖွဲ့အစည်းအကူအညီတွေဘယ်လိုပေးကြမလဲဆိုတဲ့ဆွေးနွေးကြတဲ့အပြင်လုပ်ငန်းတွေကိုလည်းဘယ်လိုဖော်ဆောင်မလဲဆိုတာတွေကိုပါဆွေးနွေးကြပါတယ်။ဒီတင်နန်းကိုတက်ရောက်လာတဲ့မတ်ခင်ရွှေစင်ဦးနဲ့စူဇန်ဝင်းလက်တို့ကို VOA ကိုညောင်ဝင်းအောင်ကတွေ့ဆုံမေးမြန်းထားတာနားဆင်ကြပါခင်ဗျာ။
မခင်ရွှေစင်ဦးမဆူဇန်ဝင်းလာ VOA ကိုအခုလိုလာရောက်ပြီးတော့ကျွန်တော်တို့ကိုတွေ့ဆုံမေးမြန်းခွင့်ပေးတာကျေးဇူးတင်ပါတယ
်။
ပထမဦးဆုံးသိချင်တာကဒီ American ပြည်ထောင်စုကို Youth Leadership Program အတွက်လာတယ်လို့သိရပါတယ်။အဲ့တော့ဒီမှာဟိုရောက်ရှိနေစဉ်အတွင်းမှာဘာတွေကိုဆောင်ရွက်ရပါလဲခဏ။မခင်ရွှေစင်ဦးကအရင်ပြောပြပေးပါဦး။
အော်ကျွန်တော်တို့အနေနဲ့အခုလာတဲ့ရွေးချယ်ကတော့ပေါ့နော်ဒီ Youth Leadership Program ပေါ့ခေါင်းဆောင်မှုဆိုင်ရမြင့်တင်တဲ့သင်တန်းပေါ့နော်အဲ့ဒါလာတက်ရတာပေါ့နော်အဲ့တော့ဒီမှာဘာလေးလာအောင်ဆိုတော့ကြတော့အများကြီးပဲကိုထင်မှတ်မထားတဲ့ဟာတွေအများကြီးကိုလေ့လာခဲ့ရပါတယ်အခုဒီ program ထဲမှာလည်းသမီးအကြိုက်ဆုံး program ပြောရမယ်ဆိုလို့ရှိရင်ဟိုဟာ diplomatic session ပေါ့နော်သူကအရက်မိုက်တဲ့အဲ့ session တခါမှအဲ့လိုမျိုးဘဝမှာအဲ့လိုမျိုးမတင်ဘူးတန်တမန်နီးနဲ့လမ်းကြကြပေါ့နော်ဒီကိစ္စတစ်ခုဖြစ်လာပြီဆိုဘယ်လိုဖြေရှင်းမလဲဆိုတဲ့ဟာမျိုးအဲ့ဒါတော်တော်ကိုမိုက်တဲ့ program အဲ့ဒါထည့်ပေးတာအရင်ကျေးဇူးတင်တယ်ဒီဟာ
အဲ့တော့မတ်ဆူဇန်ဝင်းလာရဲ့အတွေ့အကြုံလည်းပြောပြပါဦ
းဟုတ်ကဲ့တမီးနေနဲ့ဒီ program ကိုတော့ရည်ချက်ရှိရှိရှောက်ခဲ့ရပါဟိုရသွားတော့လည်းတော်တော်လေးပျော်မိပါတယ်ဒီကိုရောက်လာတော့ကိုမထင်မှတ်တာလေးတွေနဲ့ကိုတွတ်ထားတဲ့ဟာဒါလေးတွေတော့ဖြစ်လိမ့်မယ်လို့ထင်ထားတဲ့ဟာလေးလည်းဖြစ်ခဲ့ပါတယ
်ဥပမာဘယ်လိုဟာမျိုးလဲခင်ဗျ
ဥပမာအဖြစ်ဒီကလူတွေပေါ့နော်လူတွေအကြောင်းပြောသူတို့ student life အကြောင်းကို
အဲ့ဒါကဒီ American ចောင်းသားတွေရဲ့ဘဝကိုပြောချင်တာ
ပါဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်အရင်တော့ဟိုသူတို့ပေါ့ပေါ့ပါပါနေမယ်လို့ထင်တာပေါ့နော်ဒါပေမဲ့ဒီမှာတကယ်ရောက်လာတော့ကျတော့မြန်မာနိုင်ငံနဲ့တအားကွာနေတာကိုတွေ့ရပါတယ်အထူးသဖြင့်တော့မြန်မာနိုင်ငံမှာ musical နဲ့ sport ကိုလုံးဝအားမပေးဘဲနဲ့ဒီမှာက musical နဲ့ sport ကိုတအားအားပေးပြီးတော့လူတိုင်းကလိုက်စားနေတော့တမီးနေနဲ့တအားလဲနည်းနည်းဝမ်းသာမိပြီမယ်ဒါပေမဲ့မြန်မာနိုင်ငံအတွက်ပြန်စဉ်းစားရင်လည်းဝမ်းနဲ့မိရယ်ပေါ့နော်ဒါလေးတွေကကိုမထင်မှတ်ထားတဲ့ဟာလေးတွေဖြစ်လာတဲ့ပုံစံမျိုးပေါ့
အဲ့တော့ဒီ youth leadership program ကပင်နေချိန်မြောက်ဖိတ်ခေါ်တာမျိုးလေခဏမခင်ရွှေစင်ဦး
ဟုတ်ဒါကလူလို့ဆို6ချိန်မြောက်လို့သိရတယ်ဟုတ်6ချိန်မြောက်ဖိတ်ခေါ်တာဒ တယ်။အာဆီယံ10နိုင်ငံကသူကတနိုင်ငံက6ယောက်စီအကုန်လုံးသူကခေါ်လိုက်တာဆိုတော့ဒီမှာအကုန်လုံးအယောက်60ပေါ့။အဲ့တော့သူက culture exchange program လည်းဖြစ်တယ်။တရားတရားဒီသမီးတို့ကဒီ American culture တခုလည်းလေ့လာတာမဟုတ်ဘူး။ဒီအာဆီယံ10နိုင်ငံလုံးမှာရှိတဲ့အကုန်လုံးလူတွေရဲ့ culture တွေကိုပါလေ့လာပြီးတော့သူတို့နဲ့ exchange လုပ်ပေးရတာပေါ့နော်
။အဲ့တော့မာခင်ရွှေစင်ဦးအတွက်ကလက်တွေ့မှာဘယ်လိုအသုံးတည်မဲ့ထင်ပါလဲ
။ဟုတ်လက်တွေ့မှာဘယ်လိုပြောမလဲဒီနိုင်ငံတနိုင်ငံထဲမှာတော့မှကိုက community တခုမှတနေရာမှာဖြစ်လာပြီဆိုလို့ရှိရင်ဘလို organize လုပ်မလို့ဘလို manage လုပ်မလို့ဆိုတဲ့ဟာမျိုးပေါ့နော်လုံးဝ apply ပြန်လုပ်လို့ရတယ်အဲ့ပုံစံကဟုတ်ပြဿနာတခုဖြစ်လာပြီဆိုလို့ရှိရင်ကိုယ့်ရဲ့ situation ကဘယ်နေရာမှာရှိနေမလဲဆိုတဲ့ဟာမျိုးကိုကောင်းကောင်းကိုယ့်ရဲ့ကိုယ်ငင်စဉ်းစားလို့ရတယ်ကိုကဒီပြည်နယ်နေရာမှာဆိုလို့ရှိရင်ငါဘလို့လုပ်မလဲပေါ့နော်အဲ့လိုမျိုးစဉ်းစားရတာအရင်အဆင်ပြေတယ်ဟုတ်ကဲ့
အဲ့တော့မဆူဆန်ဝင်းလာရောမြန်မာနိုင်ငံအတွက်ပေါ့လေဘလို့အကျိုးဖြစ်ထွန်းစေမယ်လို့တွေးမိလိုက်ခင်ဗျာ
โอเคရှင်သမီးနေနဲ့တော့အများကြီးအကျိုးပြုမယ်လို့ထင်ပါတယ်ဒီကနေပြီးရလာတဲ့ပညာတွေနဲ့ကိုယ့်နိုင်ငံဘလို့အထောက်ပံ့လုပ်ပေးမလဲဆိုတော့ Civic Action Plan ဆိုတာဒီလုပ်ပေးရတယ်သမီးတို့လုပ်ရတယ်ပေါ့နော် program ကိုအဲတော့သမီးတို့အခုမြန်မာနိုင်ငံအနေနဲ့ပါလာတာ6ရက်ပေါ့နော်အဲတော့သမီးတို့6ရက်အနေနဲ့ဘာ program လုပ်ဖို့စဉ်းစားထားလဲဆိုတော့ Tea Shop ပေါ့နော်လက်ဖေးဆိုင်ပေါ့မြန်မာနိုင်ငံမှာလူများတိကျတဲ့အတိုင်းပဲလက်ဖေးဆိုင်တော်တော်များပါတယ်အသက်မပြည့်ပဲနဲ့အလုပ်လုပ်နေတဲ့ကလေးတွေစာပေနေရတဲ့အတွက်လုပ်နေတဲ့ကလေးတွေအတွက်သမီးတို့အကူအညီပေးဖို့အစီအစဉ်ရှိပါတယ်ဒီ program ကနေတစဉ်ရလာတဲ့ plan ပေါ့နော်ဒီရလာတဲ့ idea ပေါ့
ဒီနေရာမှာပေါ့နော်သူတို့မိသားစုအတွက်ဝင်ငွေရှာနေတဲ့ဒီကလေးတွေကိုပညာရေးအစီအစဉ်သွားလုပ်ပေးခြင်းအဖြစ်သူတို့မိသားစုအတွက်ဒီဝင်ငွေဝင်လန်းကိုမထိခိုက်စေနိုင်ဘူးလားခင်ဗျာ
ဟုတ်ကဲ့ရှင်ဒါကတော့တကယ်စဉ်းစားကြည့်မယ်ဆိုထိခိုက်နိုင်ပါတယ်အဲ့တော့တမီးတို့ကဒီပြဿနာကိုဖြေရှင်းဖို့အတွက်စင်တူအင်ဂျီတွေပေါ့နော်တမီးတို့ခု CF ကနေပြီးထားတာဖြစ်တဲ့အတွက် CF အင်ဂျီဖြစ်စေ motivation ဖြစ်တဲ့စိတ်တက်ခွန်အားဖြစ်စေတဲ့စာသားတွေပါတယ်ပေါ့နော်အင်ဂျီမျိုးဝစ်ပြီးတော့တမီးတို့ခုပြီးတော့အလုပ်လုပ်ပေးမယ်ပေါ့နော်သူတို့နေရာမှာဝင်ပြီးအလုပ်လုပ်ပေးတာဖြစ်တဲ့အတွက်လူစားထိုးလိုက်တယ်လို့ဖြစ်သွားပါတယ်အဲ့တော့9ယောက်ကလေး9ယောက်ရှိရင်အဲ့ကလေး9ယောက်ကိုအဲ့ဒီလက်ဖေးဆိုင်ထဲထုတ်ပြီးတမီးတို့အဲ့9ယောက်ဝင်ပါပါရလာတဲ့ပတ်စံပေါ့နော်သူတို့ daily income မြလာတဲ့ပတ်စံသူတို့မယူပါဘူးခုနကလေးတွေပြန်ပေးมาပါအဲ့တော့သူတို့အနေနဲ့မထိခိုက်ဘူးပေါ့နော်တခါဒီ program ကနေမှတစဉ်ဒီကိုယ့်ရဲ့လူမှုအတိုင်းပိုင်းပုံဝင်ချင်ပြန်ပြီး supportive love ဖို့အတွက်ထောက်ပံ့ပေးထားတဲ့ US dollar 850လေးရှိပါတယ်ဟု
တ်ကဲ့
အဲ့တော့သူတို့ဒီပတ်စံကိုလည်းကောင်းကောင်းလေးအသုံးချဖို့လိုအပ်မယ်လို့အများကြီးမျှော်လင့်ပါတယ်အသုံးချမှလည်းတကယ်ပါ
ကလေးတွေကိုဘယ်လိုမျိုးလုတ်ပေးมาပါလဲ
ဟုတ်ကဲ့ရှင်သမီးတို့အခုနေနဲ့စဉ်းစားထားတာတော့ပထမဆုံးတော့သူတို့အတွက် ABCD ကခကကငါပေါ့ဒါကတော့အခြေခံပေါ့နော်သူတို့ရေးတဲ့ဖတ်ထက်ပြောတတ်လောက်အောင်ပေါ့နောက်တစ်ခုကတော့ဒုတိယအနေနဲ့ English ကိုလုတ်ပေးဖို့အစီအစဉ်ရှိပါတယ်ဒါက volunteering အများကြီးလိုတဲ့ကိစ္စလည်းဟုတ်ပါတယ်သမီးတို့9ယောက်6ယောက်နဲ့လုပ်လို့ရတဲ့ကိစ္စလည်းမဟုတ်ပါဘူးအဲ့တော့သမီးနေနဲ့အခုတောင်းဆိုချင်တာသမီးတို့ဒီ program ကိုဒီကနေပြန်ပြန်ချင်းဆက်ပြီးတော့ account ထဲ follow มาပါအဲ့တော့ဒီ VOA ကနေသမီးတို့ဒီလို platform တစ်ခုပေးလိုက်တဲ့အများကြီးကျေးဇူးတင်ပါတယ်ဒီကနေသမီးတို့ခုပြောချင်တာက volunteering ကိစ္စတွေကိုသမီးတို့ကူညီပြီးတော့လုပ်ပေးဖို့ပါဒါကတခုလည်းလုပ်နိုင်တဲ့ကိစ္စမဟုတ်ပါဘူးသမီးတို့စလုပ်လိုက်ရင်နောက်ကဟာတွေလိုက်လာမယ်လို့တကယ်မျှော်လင့်ပါတယ်အဲ့တော့ one is victory then everyone is victory ဆိုရယ်စကားပုံရှိပါတယ်တယောက်စလုပ်ရင်နောက်ကလိုက်လာမယ်လို့ပြောချင်တာပါအဲ့တော့သမီးနေနဲ့ volunteering ကိုအများကြီးမျှော်လင့်မိပါတယ်ဟုတ်ကဲ့
ပဝန်းကျင်မှာရောဒီကိုလှုပ်ချင်တာဟာဝမ်းကူပြီးတော့လုံးမဲ့လူတွေရှိမယ်လို့မျှော်လင့်တာလား
ဟုတ်ကဲ့ရှင်တမီးနေနဲ့အများကြီးမျှော်လင့်မိပါတယ်ဟိုမဖြစ်လာခဲ့ရင်တော့မှတမီးအခုကျောင်းတက်နေတဲ့ကျောင်းတငယ်ချင်းတငယ်ချင်းပေါ့နော်ဟိုတမီးရဲ့ classmate roommate တွေပေါ့အဲ့ဒီကနေတစဉ်စပြီးလှုပ်ဖို့မျှော်လင့်ပါတယ်နောက်ပိုင်းတော့အများကြီးလိုက်လာမယ်လို့တမီးတကယ်မျှော်လင့်ပါတယ်မြန်မာနိုင်ငံမှာဘလို့ဖြစ်နေလဲဆိုတော့အင်္ဂလိပ်စာကသူငယ်တန်းကလေးကတက်လာတာဖြစ်ပေမဲ့လို့သူများနဲ့ရှင်လာရင်ဘာလို့မပြောနိုင်တာလဲဆိုတဲ့ကိစ္စအများကြီးရှိပါတယ်အဲ့တော့ကိုကရဲရဲဝံ့ဝံ့မပြောနိုင်တာတစ်ခုကိုတမီးတို့အနေနဲ့ပေါ့နော်ဖျောက်ပေးဖို့လဲအစီအစဉ်ရှိပါတယ်အဲ့တော့ဒီ youth အနေနဲ့ကမြန်မာနိုင်ငံမှာလူငယ်တွေတအားတော်ပါတယ်မတော်တာမဟုတ်ပါဘူးအဲ့တော့ဒီ scholarship အနေနဲ့တမီးတို့ supportive တစ်ခုပေးလိုက်တယ်လို့ဖြစ်သွားတဲ့အတွက်တမီးတို့အတွက်အများကြီးအသုံးဝင်ပါတယ်
အဲ့တော့အခုလာတဲ့သင်တန်းအစီအစဉ်မှာမြန်မာနဲ့အာဆီယံလူငယ်ခေါင်းဆောင်တွေပေါ့ဘလို့ကွာခြားချက်တွေကိုအထူးမြင်ရလဲမတ်ခင်ရွှေစင်ဦးပြောပြပါဦ
းဟုတ်သူမိနေနဲ့ပြောရမယ်ဆိုလို့ရှိရင်အရန်ကိုကွာပါတယ်အရန်ကိုကွာတယ်ဟိုထင်လက်ထင်မထားဘူးအာဆီယံနိုင်ငံတွေအဲ့လောက်တော်တယ်ဆိုပြီးတော့အခုအရှေ့ကပြေးရဆိုလို့ရှိရင်စင်ကာပူတော်တော်ဒါထည့်ပြောစရာမလိုအောင်အကုန်လုံးတည်တယ်ကောင်းတယ်ပေါ့နော်ပြီးတော့ဘရူနိုင်းတို့ပြီးတော့ Thailand Thailand တော့ तू ဟိုဘယ်လိုပြောမလဲ तुम तो education system တမီးအဓိကကြီးအတော်မတော်ဘူးဆိုတာလေခလေးတွေကဘယ်လောက် smart ဖြစ်တုံဆိုလို့ရှင် तू critical thinking ပေါ့နော်ကိစ္စတစ်ခုခုဆိုလို့ဆိုဖြန့်တွေးနိုင်တယ်သူတို့စီမှာသိရမလားတမီးတို့မြန်မာနိုင်ငံ education system ဘယ်လိုဖြစ်နေအောင်ဆိုတော့အကောင်လုံးသိရတဲ့အတိုင်းပဲဆိုပြောမလဲဒါဆိုလို့ရှင်ဒါကြည့်ဒါချက်ပဲခလေးတွေကိုတွေးတအောင်လည်းမသင်ပေးဘူးကလေးရတွေ့လဲမတွေ့နိုင်ဆရာဒါဆိုလို့ရှိရင်ဒါပဲအကုန်လုံးသိပါတယ်အစေးတွေပါတယ်ကစားအကုန်လုံးဘယ်သူမှကိုယ့်အနေကိုမရေးနိုင်ကြဘူးပေါ့နော
်
အဲ့လိုမျိုးဒါကဒီ system တစ်ခုကြောင့်ဖြစ်တာပေါ့နော
်
ဟုတ်ကဲ့ဟိုမျောလဲမိပါတယ်အခုဟိုအမေစုကလည်းဟိုနိုင်ငံရဲ့ခေါင်းဆောင်ပေါ့နော်အဲ့ဒီ system တစ်ခုတော့ပြောင်းလဲမယ်လို့လည်းတကယ်မျောလဲမိပါတယ်တခုနိုင်ငံကိုပြောင်းလဲကျင်လို့ရှိရင်ပညာရေးကောင်းမှပြောင်းလဲလို့ရတယ်တမီး strongly belief ဖြစ်တဲ့ဟာကိုတမီးပြောပြတာ
ဒီ
ပညာရေးမကောင်းလို့ရှိရင်တော့အဆင်မပြေဘူးအခုသူများနိုင်ငံတွေကဘာလို့တာအောင်တမီးကြီးကြီးရဲ့အချိန်မှာသူတို့နိုင်ငံပညာရေးစနစ်အရန်ကောင်းတယ်အရန် support လုပ်ပေးတာ
ဟုတ်ကဲ့အဲ့တော့ဟိုမာကင်ရွှေစင်ဦးကိုမေးချင်တာကဒီအာဆီယံဆယ်နိုင်ငံကလူငယ်ခေါင်းဆောင်လေးတွေနဲ့တွေ့တဲ့အခါမှာပေါ့လေဒီမြန်မာနိုင်ငံအတွက်ပေါ့လူငယ်တွေကြားမှာဘာတွေဖြည့်ဆည်းပေးဖို့လိုအပ်နေတယ်လို့အတွေးဝင်မိလဲ
အဲ့တော့ပြန်ပြောရမယ်ဆိုလို့ရှိရင်တော့လူငယ်တွေအတွက်ဆိုလို့ရှိရင်တော့ education ပေါ့ပြီးတော့မြန်မာနိုင်ငံကအခုတည်ကြည်ရတာသမီးတို့ပေါ့ရင်ပေါ့ကလေးအမြင့်မကျရကြအောင်ဖြစ်နေရဟုတ်ဟိုအဲ့ဒါလည်းဒါနိုင်ငံနဲ့လည်းဆိုင်တာပေါ့နော်သမီးတို့နိုင်ငံကတည်ရတဲ့မတားကိုအောက်ရောက်အခုအာဆီယံဆန်နိုင်ငံမှာဆိုသမီးကြီးကြီးလိုက်ပြီဆိုသမီးတို့နိုင်ငံကအနောက်ကကြီးလို့ရှိရင်300လောက်မှရှိနေတယ်ဟုတ်ကိုနောက်မှာနှစ်နိုင်ငံလောက်ပဲရှိတော့တယ်ပေါ့အရန်အောက်ကြတာဆိုတော့ကြတော့အဲ့တော့နိုင်ငံကမတွေ့တော့တော့ကြတော့ဘယ်လိုပြောမလဲတခုဆိုလို့ရှိရင်ဘာမှမသိဘူးအဲ့လိုဖြစ်နေရ
မတိဘူးဆိုတာကဟိုတည်င်းအချက်လက်မရတဲ့အပေါ်မှာဆိုင်တာလားဘယ်လိုမျိုးလဲ
ဟုတ်တယ်အဲ့ဤပညာပိုင်းမှာလည်းအရန်အားနေတယ်ပေါ့အခုမြန်မာနိုင်ငံကလေးနေနေပေါ့အခုနောက်ပိုင်းတော့တော်တော်ဟိုဘယ်လိုပြောမလဲဖုန်းတွေပေါ်သွားတာပဲကျေးဇူးတင်ရမလို့ ਆ ပဲမသိဘူးအဲ့လိုမျိုးတော်တော်များများတော့အဲ့လိုမျိုးသုံးပြီးဒါပေမဲ့ဟို Facebook တွေပါသုံးတာလည်းဟိုကောင်းတဲ့ဘက်ကသုံးတာဆိုလို့ရှိရင်တော့ကောင်းတာပေါ့နော်ဟိုလိုမျိုးချက်တင်လောက်ဆိုတော့ဘာမှဖြစ်မလာဘူးပေါ့နော်အခုဒီမှာဆိုပါတွေ့အောင်ဆိုတော့တမီးတို့own our own ကြီးပဲအကုန်လုံးဒီမှာတခု
ဒီဟုတ်တယ
်ကိုကနဲ့ကိုအကုန်ကိုတို့ကိုထားလောက်อ่ะအခုသမီးတို့ဒီမှာအခု Washington DC ရောက်လာတယ်မလားအဲ့ metro စီးတာမြေရွယ်ထားစီးတာကိုကနဲ့ကိုစီးရတာအဲ့တော့ဒီဟာလေးဆိုတော့ဒီမှာ technology ဆိုတာအရင်အသုံးဝင်သွားပြီသိရမလားဒါရောဒီနေရာကိုဘယ်လိုသွားမလဲဘယ်လိုရှာမလဲဘာညာဆိုတော့ကြတော့အဲ့တော့တပည့် students တွေအနေနဲ့ဒီ Asia ကဆန်သူတို့တော့ကလွဲနေတယ်သမီးတို့တော့ကခတ်တယ်ဒါပုံပုံလည်းပြောတာအဲ့လိုမျိုးကြတော့ဒီကဘာလို့အဲ့လိုကြီးကွာဝါတော့ဆိုတော့ကြအဓိကပညာရေးဆနစ်ကြောင့်ပဲ
မက်ဆူဇန်ဝင်းလက်ပြောအောင
်ဟုတ်ကဲ့တမီးနေနဲ့အမအကိုထပ်ပြီးဖြည့်ပြောချင်တာကလူတွေနေနဲ့ပညာရေးမကောင်းလို့ကိုမကောင်းစရာမလိုဘူးဆိုတဲ့အတွေးမျိုးတော့လုံးဝမဝင်စေချင်ပါဘူးပညာရေးမကောင်းတာကတော့ဒါကိုနိုင်ငံရဲ့တက္ကနာပေါ့နော်အမေစုလည်းတက်လာပြီဆိုတော့တမီးတို့အများကြီးမျှော်လင့်မိပါတယ်ကျောင်းသူကျောင်းသားဖြစ်နေတော့ပို့ပြီးမျှော်လင့်မိတာပေါ့နော်အဲ့တော့တမီးနေနဲ့ထပ်ပြောချင်တာကကျောင်းသူကျောင်းသားရဲ့အနေနဲ့ကိုယ့်ရဲ့ university ကိုယ့်ရဲ့ကျောင်းမှာကျောင်းရဲ့စာသင်ကုန်စာသင်ခန်းထဲမှာပဲသွားပြီးမထိုင်နေဘူးပေါ့အဲ့တော့ university မှာဘာရှိလဲဟိုကျောင်းမှာဘာရှိလဲလူများတွေဘာလုပ်နေလဲကိုဘာလုပ်ပေးရမလဲအဲ့ဒါတွေတကယ်အသုံးဝင်ပါတယ်တမီးနေနဲ့ကျောင်းမှာအဲ့ဒါတွေလိုက်လုပ်ခဲ့တဲ့အတွက်အခုဒီမှာအများနဲ့အလုပ်လုပ်တဲ့အခါမှာ team work ဆိုတဲ့အများနဲ့ဘယ်လိုလုပ်ရမလဲဆိုတဲ့ကိစ္စဒါအသုံးဝင်လာတယ်ပေါ့နော
်အဲ့
တော့အဲ့လိုမျိုးဟိုကျောင်းသူကျောင်းသားအနေနဲ့ဒါဆိုဒါပဲမလုပ်ပြီးဘူးเนาะကိုတယောက်တည်းကနေစပြီးတော့ပြောင်းလဲပေးဖို့ပေါ့တကယ်လို့ထင်နိုင်ကိုတငယ်ချင်းတွေကဆွဲခေါ်ပေါ့ဟိုငါတို့ကျောင်းမှာတော့ဒါရှိရနေမပါချင်ဘူးလားပေါ့အဲ့လိုမျိုး motivation လုပ်ပေးပြီးတော့ဆွဲခေါ်စီချင်ပါတယ်ပညာရေးမကောင်းတာကတော့တမီးတို့လည်းအားလုံးလက်ခံပါတယ်ဒါပေမဲ့ဒါကိုပဲအပြစ်ပုံချပြီးကိုကတိုးတက်ရတိုးတက်ကြောင်မရှာတော့ဆိုရင်တော့ဒါမဖြစ်သင့်ဘူးပေါ့เนาะအဲ့တော့တမီးနေနဲ့အားလေးပြောချင်ပါတယ်ရှင်ဟုတ်ကဲ့ပါ
နောက်တစ်ခုတွေ့ရတာထည့်ပြောစင်လို
့ဟုတ်ကဲ့မဲခင်ရှင်ဆိုရင်ပြောပါ
မြန်မာနိုင်ငံအလိုမျိုးကလေးတွေကသင်တဲ့စာတွေအကုန်လုံးလက်တွေ့ကိုယ့်ဘဝမှာအသုံးချလို့မရဘူးဖြစ်နေတာ။တမီးပြောချင်တဲ့ပညာရေးမကောင်းဆိုတာအဲ့ဒါကိုပြောတာ။လက်တွေ့ပြန်ပြီး apply ပြန်လုပ်လို့မရဘူး။အဲ့သင်လိုက်တဲ့ဟာတွေအကုန်လုံးကဟုတ်အဲ့ဒါလေးတစ်ခုပေါ့နော်
။ဟုတ်ကဲ့မက်ခင်ရွှေစင်ဝင်းရောမက်ဆူဇန်ဝင်းလာရောကျွန်တော်တို့ video ရာကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်။တမီးတို့အနေနဲ့ဒီကနေ့တစ်ဆင့်ပြောခွင့်ရလို့ကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်။ဒါကတော့ပတ်စင်ထုတ်လွှင့်နေတဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာတော်ရရှင်တို့အခုဆက်လက်နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နာနေခင်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 kHz 932ညလိုင်းဒိုမီတာ40 kHz 0433ညနောက်ထပ်လိုင်းဒိုမီတာ50 kHz 5999နဲ့ထိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ဒါပေမဲ့လည်းဒီကနေ့အထိစီမံကိန်းကိုချောချောမွေ့မွေ့အကောင်အထည်မဖော်နိုင်သေးသလိုဒေသခံတွေနဲ့နေ့စဉ်လိုလိုပြဿနာတွေတက်နေပြီး
ပြီးခဲ့တဲ့သတင်းစာဆရာဦးစီသူအောင်မြင်ဖြစ်ပါတယ်ပြည်တွင်းသတင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြရမှာပါဒါအပြင်ကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါနားဆင်နိုင်ကြပါပြီ
ရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီဒီဗုန်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေလတ်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ပထမအဆုံးဗီဒီယိုအစီအစဉ်တွေကိုနားဆင်ပြီးတော့အစာပြန်ရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဖော်ပြပေးသွားခြင်းပါတယ်။ဇီးကုန်းမြို့ကအရှင်ပညာတိဟဖြစ်ပါတယ်။ဒီဖုန်းကဗီအိုအေမြန်မာမင်္ဂလာပါလို့အစာချီပြီးတော့
မင်္ဂလာပါဗီအိုအေမြန်မာပိုင်းအစီအစဉ်ခင်ဗျာအစီအစဉ်နေစုံလင်ကောင်းမွန်တယ်လို့လွှင့်ထုတ်တဲ့တနေ့တာအချိန်ရေအတွက်ကလည်းကဘာပေါ်မှာအများဆုံးပါဒါကစေတနာဘလဘွားနဲ့သောတာရှင်တွေအပေါ်လေးစားမှုကိုပြတာပါဗီအိုအေမြန်မာဝိုင်းတော်သူဝိုင်းတော်သားအားလုံးထာဝရအောင်မြင်ပျော်ရွှင်ကြပါစေ
မေတ္တာနဲ့စုမွန်ချွေလာတဲ့ဇီကုံမျိုးကအရှင်ပညာတိဟဖြစ်ပါတယ်ပေးစုနဲ့ပြေးပါစေလို့ဆုတောင်းမိပါကြောင်းဒီဖုန်းဖုန်းကိုပြင်ပြီးတော့လျှောက်ထားခြင်းပါတယ်။ American 3 EDM အသုံးနှုန်းသင်ခန်းစာကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်စောစောကတော့
မင်္ဂလာပါ VOA ကျွန်တော် VOA ကိုနားဆင်လာတာဆက်စုနှစ်လောက်ရှိပြီလားတော့မသိတော့ပါဘူး။ကျွန်တော်မှတ်မိသလောက်တော့ VOA ကို၈တန်းနှစ်ကျောင်းသားဘဝတုန်းကပါအဲတုန်းကစကားပြောကြရအောင်ဆိုတဲ့အစီအစဉ်လည်းပါပါတယ်။ VOA ကြောင့်ဘုသူတာတော်တော်လေးလေးရကျေးဇူးလည်းတင်ပါတယ်။VOA အခုဆိုရင် website မျက်နှာပေါ်မှာကိုနားဆင်နေတဲ့အစီအစဉ်ကိုစိတ်ချရွေးချက်ပြီးနားဆင်လို့ရတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ VOA ဝိုင်းတော်သားတွေရှင်လန်းချမ်းမြေ့ကြပါစေ။ဆက်လက်အားပေးလိုက်ပါ VOA
။သူက American 3 EDM အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပြင်တခြားအစီအစဉ်တွေကိုပါနားဆင်ပြီးတော့နှစ်ချရပါတယ်လို့ရေးလာတာပါ။ဟုတ်ကဲ့ဒီသောရရှင်ကကျမတို့ကို email ကနေပြီးတော့ဒီလိုမျိုးတုံ့ပြန်စာပေးပို့လာတာမလို့ကျမတို့ VOA internet စာမျက်နှာပေါ်မှာတင်ထားတဲ့သတင်းတွေအစီအစဉ်တွေရောနောက်ပြီးတော့ Facebook စာမျက်နှာကနေတက်ဆက်မြန်မာနိုင်ငံက mobile phone ပိုင်ရှင်တွေလဲလဲကူကူကြည့်ရှုလို့ရအောင်ထုတ်လွှင့်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုရောကြည့်ရှုလို့ရမယ်ထင်ပါတယ်နော်။စာရေးပြီးတော့အခုလိုအားပေးလာတဲ့အတွက်အကျေးဇူးတင်ပါတယ်ရှင်။EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့မကြီးမွေအင်္ဂလိပ်စာအစီအစဉ်တွေကိုပြန်ပြီးတော့နားထောင်ဖို့အခက်အခဲရှိနေပါတယ်။ဖြစ်နိုင်ရင် YouTube ကနေကြည့်လို့ရအောင်လုပ်ပေးစီခြင်းပါတယ်တဲ့။ဘကိုးကသောရရှင်မောင်လင်းထိုက်ရေးလာတာပါ။ဟုတ်ကဲ့ပါကိုလင်းထိုက်ရေ YouTube ကနေကြည့်တာထက်တောင်မှပို့ပြီးတော့အဆင်ပြေမဲ့အစီအစဉ်မျိုးကျမတို့ VOA ကနေပြီးတော့အစီအစဉ်ပေးထားပါတယ်နော်။ Facebook ကနေကြည့်မယ်ဆိုရင်လွယ်လွယ်ကူကူဒီအစီအစဉ်တွေကြည့်လို့ရပါတယ်ရှင်။မြန်မာနိုင်ငံကအလက်ကင်ဖုန်းတွေကလည်း Facebook လွယ်လွယ်ကူကူသုံးလို့ရတာမလို့မြန်မာပြည်ကသောရရှင်နေအခုလိုမျိုး internet ပေါ်မှာတင်ပေးတဲ့ TV အစီအစဉ်တွေကိုလွယ်လွယ်ကူကူကြည့်လို့ရအောင်လို့ Facebook ပေါ်မှာလည်းတင်ထားပေးပါတယ်။ကျမတို့ရဲ့ VOA မြန်မာပိုင်း Facebook အစာမျက်နှာကိုတွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။အစီအစဉ်တွေကိုအားပေးတယ်ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်။ဟောဒါနဲ့ခုနောက်အစီအစဉ်တွေကို YouTube ကနေပြီးတော့လည်းတင်ထားပေးပါတယ်နော်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါတယ်ရှင်။ Flow Rider တည်ဆူထားတဲ့ My House ဆိုတဲ့သင်းလေးကတော့စားထွက်ထွက်ချင်းတော့ကဒါမှမဟုတ်ကနှစ်ကုန်ပိုင်းမှာစားထွက်ထွက်ချင်းမှာ Billboard Hot 100ဖြစ်ဆုံးတေးနံပါတ်100ဆင်းထဲမှာအဆင့်96ပဲရှိရပါ။နောက်မှသူက99ကိုပြုတ်ကျသွားပြီးတော့အဲဒီနောက်ပိုင်းမှာတော့တဖြည်းဖြည်းအောင်မြင်မှုရပြီးတော့အဆင့်မြင့်တက်လာတာဖြစ်ပါတယ်ရှင်။ တော်ရရှင်ဒီတခြင်းလေးကိုခန်းစားနားဆင်ကြည့်ပါအောင်နော်
Knock on the door and the night begins. Cause we've done this before, so you come on in. Make yourself at my home, tell me where you've been. Pour yourself something cold, baby, cheers to this. Sometimes you gotta stay in, and you know where I live. Yeah, you know what we is. Sometimes you gotta stay in. Welcome to my house. Baby, take control now. We can't even slow down. We don't have to go out. Welcome to my house. Play that music too loud. Show me what you do now. We don't have to go out. Welcome to my house. Morning comes and you know that you wanna stay. Close the blinds, let's pretend that the time has changed. Keep our clothes on the floor, open up champagne. Let's continue tonight, come on, celebrate. That's how we do. Sometimes you gotta stay in, and you know where I live. Yeah, you know what we is. Sometimes you gotta stay in. Welcome to my house, baby, take control now. We can't even slow down, we don't have to go out. Welcome to my house, play that music too loud. Show me what you do now, we don't have to go out. Welcome to my house.
ဒါကြအဖွဲ့ပြီးဆိုထားတဲ့ my house ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြမတေးချစ်သောရရှင်နေအတွက်မြေတားတေးလက်ဆောင်တစ်ပုဒ်နဲ့နောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်နော်အခုတော့ကိုပိုင်ထင်မြင်ယူဆချက်တွေကိုထုတ်ဖော်လာကြတဲ့သောရရှင်နေတွေက ARR ရဲ့အလွမ်းသမားဆိုတဲ့သောရရှင်ရဲ့အစားတစားကိုပြောပြပေးကြပါတယ်သူကပညာလည်းမတက်နိုင်ငံရေးသမားလည်းမဟုတ်ပါဘူးတဲ့ဒါပေမဲ့မြမပြီးမှငွေမြမပြီးမှလူဖြစ်လာတဲ့မြမနိုင်ငံသားတယောက်မလို့တည်ထားတဲ့လောက်လေးပြောင်းလဲချိန်တက်ပြီဆိုတာပြောပြကြပါတယ်ဆိုပြီး video ကိုစာရေးလာတာပါသူက1980အစောပိုင်းမှာမွေးဖွားခဲ့သူဖြစ်ပြီးတော့အခုအချိန်အထိမြန်မာနိုင်ငံရဲ့အပြောင်းလဲတွေသူထင်မြင်တာလေးတွေကိုမှတ်ထားတာပါရွာတွေကိုစီကားအောင်လုပ်ဖို့ပါတွေလုပ်တင်လဲဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုပြောလာပါတယ
်ကျွန်တော်ငငယ်တုန်းကမြန်မာပတ်စံကဖိုးတန်ခဲ့ပါတယ်ဒါပေမဲ့မြန်မာပြည်သားတွေကဆင်းရဲခဲ့ကြပါတယ်ဘာဖြစ်လို့ဆင်းရဲခဲ့တာလဲဆိုရင်အလောက်ကန်အလွန်ရှားပါလို့ပါဟိုတုန်းကဆိုရင်အလောက်ကန်က200ဒီပဲရှိပါတယ်မိုးကမှာပြိုးနှုတ်ကောက်ဆိုက်နှွေးကမှာကောက်ရိပ်သိမ်း200ဒီတဲပါကျန်တဲ့ယာစီတွေမှာအလုံးမရှိတော့ဆင်းရဲနွမ်းပါသူတွေမှာစားဖို့နေရင်အင်မတန်မှခက်ခဲပါတယ်ကျွန်တော်တွေ့ကြုံရပြောရရင်ထမင်းနဲ့မမှန်သူတော်တော်များရှိပါတယ်ဒါကအလောက်ကန်ရှားပါလို့ပါဒီနောက်ပြောင်းလဲလာတာလေးကိုလည်းပြောပြချင်ပါတယ်အများကြီးတော့မဟုတ်ပါဘူးစားဖို့နေရင်နည်းနည်းအဆင်ပြေလာတာတွေ့ရပါတယ်ဘာကြောင့်လဲဆိုတော့နိုင်ငံတော်ကဆင်မြောင်းတတ်တမန်တွေပိတ်တင်တာပိတ်ဖွင့်တင်တာဖွင့်ဒါကြောင့်ရေကြီးတာတွေရင်းနှစ်တာတွေလည်းတက်တာသွားပါတယ်အင်းအိုင်တွေလဲတွေတိမ်ကော့တာတွေလည်းရှိပါတယ်တောင်သူလက်သမားတွေလည်းကြိုးစားကြပါတယ်ကောသွားတဲ့အင်းအိုင်တွေကိုအတုံးတဲအောင်ခြုံတွေကိုခုတ်ပြီးနိုင်ငံတော်ကချပီးတဲ့မျိုးစစ်တီးနှံတွေကိုမြေဆန်းခရမ်းပြူအောင်မြင်တဲ့အချိန်မှာပြည်သူတွေအလုပ်တစ်ခုပိုးလာပါတယ်နေရာဒီကနေ300ဒီစားအလုပ်ဖြစ်သွားပါတယ်ကောက်ဆိုက်ချင်းကောက်ရိပ်ချင်းပဲဆိုက်ချင်းပဲနှုတ်ချင်းပိုးလာတဲ့အလုပ်တွေကြောင့်အရင်နဲ့မတူပဲစားဝတ်နေရေးအဆင်ပြေလာတာကိုတွေ့ရပါတယ်ဒါကြောင့်ကျွန်တော်အမြင်ပြောရရင်ပတ်စံရှိတဲ့တထေးကြီးတွေအလုပ်တွေကိုချက်ထွင်မယ်ဆိုရင်အလုပ်ကံမရှိတဲ့လူတွေပညာမတတ်တဲ့လူတွေအတွက်ပါအဆင်ပြေသွားမယ်လို့မြင်ပါတယ်
ရွာမှာဆိုင်တဆိုင်ပဲရှိရင်မစီကားနိုင်ပေမဲ့တဲ့အိမ်ကိုဆိုင်တလုံးပိုင်ပြီဆိုရင်တော့ရွာကြီးဖြစ်လာမှသိကြပါတယ်တဲ့ဆိုင်နေရှိလာရင်လည်းပညာတတ်တွေရွာကိုရောက်လာပြီးတော့တိုးထက်ဖို့ပို့ပြီးတော့လွယ်ကူပါမယ်ဆိုပြီးတော့ဒီတော်ရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုရေးပြီးတော့တော်ရရှင်နေနဲ့ဝေမျှလာပါတယ်ဝေမိုးဆိုတဲ့တော်ရရှင်ကတော့ဒီအစိုးရရဲ့စွမ်းဆောင်နိုင်မှုနဲ့ပတ်သက်ပြီးတော့သူ VOE ကသတင်းတင်ပြခဲ့တာပေါ်မှာတုံ့ပြန်ပြီးတော့ရေးသားလာတာရှိပါတယ် NLD အစိုးရအနေနဲ့အစိန်ခေါ်မှုပေါင်းများစွာကိုရင်ဆိုင်ရလိမ့်မယ်လို့ထင်ပါတယ်ပြည်သူတွေစိတ်ရှည်တည်ခံကြဖို့တော့လိုမယ်ထင်ပါတယ်တဲ့တိုင်းပြည်ကောင်းစားရေးအတွက်ကြိုးပမ်းကြတဲ့အခါမှာပြည်သူတွေကဝိုင်းဝန်းကြဖို့လိုမယ်လို့ထင်ပါတယ်ကျွန်တော်တို့လည်းကြားရနေရကအကျိုးစားလျက်ပါဆိုပြီးတော့တော်ရရှင်ဝေမိုးရေးလာပါတယ်အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်ရှင် ဒီတော်ရရှင်ကတော့ဘန်ကောက်မှာခေတ္တရောက်နေတဲ့ဒီမြန်မာရွှေပြောင်းလုပ်သားတဦးဖြစ်ပါတယ်တဲ့သူက view ကိုဟိုးရင်တွေကအားပေးလာတာဖြစ်ပြီးတော့သူကလည်းထိုင်းနိုင်ငံမှာအလုပ်လုပ်နေသူဆိုတော့ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေအကြောင်းပဲပြောပြပြီးတော့မျှဝေခြင်းပါတယ်ဆိုတော့ရင်းဖွင့်လာပါတယ
် Radio Kick ကနေအခုအချိန်ထိပါပဲအများအန်းအားပေးနေပါတယ်အခုကျွန်တော်ကဘန်ကောက်မှာပါထိုင်းနိုင်ငံကမြန်မာလူသမားတွေအကြောင်းပြောပြရစီထိုင်းနိုင်ငံမှာမြန်မာလူသမားတွေကလာစားပြေးဝါမရကြပါဘူးတချို့နေရာတော်များများမှာလူခွင့်ရေးတွေအများကြီးချိုးဖောက်ခံနေကြပါတယ်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတယုံကလည်းအားကိုးလို့မရပါဘူးအစိုးရအသစ်လက်ထက်မှာလူသမားတွေရေအမြန်လုပ်ပြီးပါလို့ VOE ကတစင်တောက်ဆိုပြရစီထိုင်းနိုင်ငံစမူပါကန်မြို့နယ်ထိုင်းဘန်လန်စပမ်ပါရက်ကွက်ရေခဲပုံးလုတ်တဲ့ကိုမော့ပလတ်စတစ်ယုံမှာဆိုလို့ရှိရင်မြန်မာပြည်သားတွေယာနဲ့ချီပြီးတော့လှုပ်လှုပ်နေကြပါတယ်လူစစ်တွေဆိုရင်တနေ့ကိုဘတ်180ပဲရကြပါတယ်၄-၅နှစ်ကြာကြာလုတ်တဲ့လူတွေမှဘတ်150 160အစားအသောက်ရကြတာပါ300ပြည့်တဲ့လူသိမရှိပါဘူးတိုင်လို့လည်းမရပါဘူးတတိယအာနာပိုင်ဒီပလိတ်တွေကိုအပြီးပေါင်းထားပါလေတိုင်လို့တည်သွားမိသွားရင်တော့မိသားစုလိုက်အလုပ်ထုတ်ပါလေဆွေမျိုးတွေပါမလွယ်ပါဘူးတိုင်တဲ့လူကိုလည်းပလိတ်နဲ့ပေါင်းပြီးတော့စေးမှုဒါမှမဟုတ်အမှုတစ်ခုခုဆင်းပြီးတော့ဖမ်းဆီးထောင်ကြပါလေနောက်တစ်ခုကတရားဝင်နေထိုင်ခွင့်ကတ်မရှိတဲ့မြန်မာလူသမားတွေကိုအစိုးရတဲ့အနေနဲ့အမြန်ဆုံးတရားဝင်လူသမားတွေဖြစ်အောင်လုပ်ပေးပါလို့တောင်းဆိုပါရစေလက်မှတ်ရှိတဲ့လူတွေဗီဇာရှိတဲ့လူတွေတောင်မှလူသမားခွင့်ရချိုးဖောက်ခံရတာတရားဝင်မဟုတ်တဲ့လူတွေဆိုရင်စဉ်းစားကြည့်ပေါ့ဗျာခွေးကကဲလိုက်လက်ထားအထိုးလိုက်နဲ့ရှာတဲ့ပတ်စံလဲအိတ်ပေါက်နဲ့ဖားကောက်သလိုပါပဲကိုယ်နိုင်ငံမှာလုံးမရှိတော့လဲခံပေဦးပေါ့အခုတော့ရောင်ကြီးလေးတန်းလာပါပြီအမေစုခေရောက်လာပြီလေရင်ဖွင့်လိုက်ရတာစိတ်ထဲမှာပေါ့သွားသလိုပါပဲဗျာ
ထိုင်းနိုင်ငံကရွှေပြောင်းလုပ်သားတွေတွင်းကြုံနေရတဲ့အခြေအနေတချို့တဝက်ကိုထိုင်းနိုင်ငံကြောင့်ရွှေပြောင်းလုပ်သားသရရှင်တယောက်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်သရရှင်တွေရဲ့ဘေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မွေးနေ့တည်းလက်ဆောင်မြန်မာသချင်းလေးတပုတ်နဲ့လည်းနောက်ပိုင်းမှာဖျော်ပြပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတည်းလက်ဆောင်ခဏမှာတည်သချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော်ရရှင်တွေကိုမြန်မာသချင်းလေးတပုံနဲ့မြစ်တာတီလက်ဆောင်ဖြစ်နေဖြောပြပေးကြပါရနော်မိမိခေသောတီဆိုထားတဲ့စိုးရင်ကြီးဆိုတဲ့သချင်းလေးကိုတော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင် ဖြစ်စော်တည်ဆွထားတဲ့စိုးရိမ်ကြီးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းဟောတွေကိုတင်းင်းရီနေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ဒါတော့မြန်မာပြည်ကပီးဇာအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါ။မတ်အေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံအတွင်းယင်းနှိမ့်နှံမှုနဲ့ပတ်သက်ပြီးတော့တရုတ်တွေတင်ကန်းစာဆိုတဲ့ခေါင်းစဉ်နဲ့ဒင်းစာဆရာဦးစီသူအောင်မြင့်ကဆွေးနွေးတင်ပြပေးမှာပါ။မတ်အင်ဂျင်နီကအခုညီတင်ဆက်ထားပါတယ
်။ပြီးခဲ့တဲ့ဂျွန်လ10ရက်နေ့ကရန်ကုန်စူးလီရှန်ဂရီလာဟိုတယ်မှာပထမဦးဆုံးချိန်မြန်မာတရုတ်ဆွေမျိုးပေါက်ဖော်ချစ်ကြည်ရေးနှင့်အခမ်းအနားကိုကျင်းပခဲ့ပါတယ်။တရုတ်မြန်မာနှစ်နိုင်ငံတန်တမန်ဆက်ဆံရေး66နှစ်ပြည့်တဲ့အဲ့ဒီနေ့မှာတရုတ်မြန်မာဆွေမျိုးပေါက်ဖော်ချစ်ကြည်ရေးဖောင်ဒေးရှင်းကိုလည်းဖွဲ့စည်းပြီးအခမ်းအနားကိုပါတစ်ချိန်တည်းကျင်းပခဲ့တာပါ။ဒီမတိုင်ခင်တုန်းကမြန်မာနိုင်ငံဆိုင်ရာတရုတ်သံမတ်ကြီးမစ္စတာဟုန်လျန်ဟာတရုတ်နိုင်ငံရဲ့ကြီးမားတဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေရှိရာကချင်ပြည်နယ်မြကြီးနားနဲ့ရခိုင်ပြည်နယ်ကြောက်ဖြူကိုတွားရောက်လေ့လာလည်ပတ်ခဲ့ပါသေးတယ်။ရန်ကုန်တရုတ်တန်ယုံနဲ့တရုတ်ကုမ္ပဏီတွေရဲ့လက်တလောလှုပ်ရှားမှုတွေကိုကြည့်ရင်မြန်မာနိုင်ငံတွေကယင်းနှိမ့်မြှုပ်နှံမှုတွေနဲ့ပတ်သက်ပြီးအဆင်ပြေချုံးမွေ့အောင်လုပ်ငန်းအဆင်ပြေအောင်ကြိုးစားဆောင်ရွက်နေတာအထင်ရှားတွေ့မြင်နေရပါတယ်မြန်မာနိုင်ငံတွေကတရုတ်ယင်းနှိမ့်မြှုပ်နှံမှုတွေရဲ့အခြေအနေစိုးရိမ်ရမယ့်အခြေအနေရှိနေပါပြီလားဒီပြဿနာတွေကနေတရုတ်အနေနဲ့ဘယ်လိုသင်ခန်းစာထုတ်ယူသင့်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
အခုချိန်ထိတရုတ်နိုင်ငံဟာမြန်မာနိုင်ငံမှာယင်းနှိမ့်မြှုပ်နှံမှုအများဆုံးပြုလုပ်ထားတဲ့ထိပ်ဆုံးနိုင်ငံဖြစ်နေစေပါ။နေဆက်ကုန်သွယ်ရေးမှလည်းကုန်သွယ်မှုပမာဏအများဆုံးရှိနေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းဒီမိုကရေစီထွန်းကားလာတာနဲ့အတူပြည်သူလူထုရဲ့ဆန္ဒသဘောထားပေါ်ထုတ်လာနိုင်တဲ့အခြေအနေအောက်မှာတရုတ်နိုင်ငံရဲ့ယင်းနှိမ့်မြှုပ်နှံမှုတွေအပေါ်သဘောမကျတာတွေဆန့်ကျင်ကန့်ကွက်တာတွေရှိလာပါတယ်။ဒီအထက်မှာတချို့စီမံကိန်းတွေရက်ဆိုင်ပယ်ဖျက်လိုက်ရတာမျိုးတွေရှိနေပြီးတချို့စီမံကိန်းတွေကတော့မရေရာမတည်ကြတဲ့အခြေအနေဆက်ရောက်နေတာတွေ့ရပါတယ်။စီမံကိန်းပြည့်စုံလို့ပုံမှန်လည်ပတ်နေတဲ့စီမံကိန်းကြီးတစ်ခုကတော့ရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံယူနန်ပြည်နယ်ခွန်မိန်အထိတည်တန်းထားတဲ့သဘာဝဓာတ်ငွေနဲ့ရေနံပိုင်လိုင်းကနေဓာတ်ငွေနဲ့ရေနံတင်တဲ့လုပ်ငန်းပါ။ပိုင်လိုင်းဖြတ်တန်းရာလမ်းတစ်လျှောက်တချို့နေရာတွေမှာမြေယာရော်ကြီးပေးဖို့ကြံရှိနေတယ်ဆိုပြီးပြောဆိုတဲ့နည်းနည်းပါးပါထွက်လာတာကလွဲလို့လုပ်ငန်းပုံမှန်လဲပတ်နေပြီဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီပိုင်လိုင်းနဲ့အပြိုင်တရုတ်ယူနန်ပြည်နယ်ရွှေလီကနေရခိုင်ပြည်နယ်ကြောက်ဖြူအထိယထာလန်ကားလန်ပါဝင်တဲ့ဗတ်စုံလမ်းမကြီးတစ်ခုတိဆောက်မဲ့စီမံကိန်းကတော့ပြက်ပြဲသွားခဲ့ပြီဖြစ်ပါတယ်။ဒီလမ်းမကြီးနဲ့ပတ်သက်လို့တရုတ်ဘက်မှယူနန်ပြည်နယ်ခွန်မိန်ကနေမြမာနယ်ဆက်ရွှေလီမြို့အထိဖောက်လုပ်လို့ပြည်စည်းကနေပါပြီ။ဒါပေမဲ့မြမာနိုင်ငံအတွင်းဆက်ပြီးလုတ်ကင်မဲ့စီမံကိန်းနဲ့ပတ်သက်လို့တရုတ်ဘက်ကအဆိုပြုတဲ့အစစ်နယ်တွင်ရက်ဆိုင်သွားခဲ့တာဖြစ်ပါတယ်။အထူးသဖြင့်မြမာမီဒီယာတွေနဲ့မြမာလူထုဘက်ကဒီဘက်ဆုံလမ်းမကြီးဟာမြမာပြည်ကိုအလဲကောင်ကနေဖြတ်တန်းသွားမဲ့လမ်းမကြီးဖြစ်နေတယ်။တရုတ်ကိုဖောက်လုပ်အသုံးပြုခွင့်ပေးလိုက်ရင်အချုပ်အချာအာဏာထိခိုက်လာနိုင်တယ်ဆိုတော့စရဲဝေဖန်ချက်မျိုးစုံကြောင့်အရင်သမရဦးသိန်းစိန်အစိုးရလက်ထက်ကလေးကရက်ဆိုင်ထားလိုက်တာဖြစ်ပါတယ်
။စီမံကိန်းလုပ်ကံခွင့်ရပြီမဲ့ပြဿနာပေါင်းစုံတက်နေတာကတော့လက်ပရောင်းတောင်ကျင်းနီစီမံကိန်းဖြစ်ပါတယ်။ငကိုကတရုတ်ကုမ္ပဏီနဲ့ဒေသခံပြည်သူတွေကြားကြီးမားတဲ့ပဋိပက္ခကြီးကြုံခဲ့ရပြီမဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ကော်မရှင်ရဲ့ဂျားဝင်စုံစမ်းစစ်ဆေးအစီရင်ခံစာတင်ပြနိုင်ခဲ့မှုတွေကြောင့်နောက်ပိုင်းစီမံကိန်းပြန်စတင်နိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီကနေ့အထိစီမံကိန်းကိုချောချောမွေ့အကောင့်ထဲမပေါ်နိုင်သေးသလိုဒေသခံတွေနဲ့နေစဉ်လိုလိုပြဿနာတွေတက်နေပြီးပြီးခဲ့တဲ့ရက်ပိုင်းကမှတယန်ဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးနဲ့စကိုင်းတိုင်းဝန်ကြီးချုပ်တို့ကသွားပြီးစစ်ဆေးခဲ့ရတဲ့အခြေအနေ ရှိနေပါသေးတယ်။ကြောက်ဖြူရင်နဲ့စိတ်ကန်းတိဆောက်ရင်နဲ့ပတ်သက်ပြီးတရုတ်ကုမ္ပဏီကတင်တာအောင်မြင်ထားပြီးသားအဆင့်ပဲရှိပါသေးတယ်။စီမံကိန်းကိုသေးသေးချာချာမစရသေးပါဘူး။ဒီကြားထဲအဲ့ဒီရင်နဲ့စိတ်ကန်းတိဆောက်ရင်နဲ့ပတ်သက်ပြီးဝေဖန်တာနေလဲရှိနေသေးတာမို့စီမံကိန်းကိုအသေးချာစနိုင်မယ်မစနိုင်ဘူး။တတ်မပြောနိုင်သေးပါဘူး။လက်ရှိချိန်ထိပြဿနာအကြီးကြီးတက်နေတာကတော့အေယာဝတီမြစ်ဆုံစီမံကိန်းပြဿနာပါမြစ်ဆုံရေကာတာစီမံကိန်းကြီးဆိုပေမဲ့မြစ်ဆုံပေါ်မှာရေကာတာတစ်ခုလည်းတည်ဆောက်ဖို့မဟုတ်ပါဘူးမလိခမြစ်ပေါ်မှာရေကာတာတစ်ခုမေခမြစ်ပေါ်မှာရေကာတာ၅ခုမေခမလိခမြစ်နယ်ဆိုရပေါင်းစုံရအေယာဝတီမြစ်ဆုံမှာရေကာတာတစ်ခုစုစုပေါင်းရေကာတာ9ခုတည်ဆောက်ပြီးရေအားလျှပ်စစ်ဓာတ်အားတွေထုတ်ယူဖို့ပ
ါစီမံကိန်းအလုံးတည်ဆောက်သွားလို့ရှိရင်အဲ့ဒီရေအားလျှက်စစ်စက်ရုံကနေထွက်လာမယ်လျှက်စစ်ဓာတ်အားပမာဏဟာမဂါဝတ် 21,600 ရှိမယ်လို့ခန့်မှန်းထားပါတယ်လက်ရှိ2015ခုနှစ်စီးရင်တွေအရမြန်မာနိုင်ငံမှာမဂါဝတ် 9,000 ကျော်လောက်ပဲထုတ်လုပ်နိုင်သေးတဲ့အတွက်မြန်မာတနိုင်ငံလုံးကထုတ်လုပ်သုံးဆွဲနေတာရဲ့၄ဆကျော်ထွက်ရှိမယ်အလွန်အလွန်ကြီးမားတဲ့စီမံကိန်းကြီးဖြစ်တယ်လို့ဆိုနိုင်ပါတယ်စီမံကိန်းကြီးတစ်ခုလုံးဆိုရင်ဒေါ်လာဘီလီယံ30လောက်တန်ကြီးရှိတဲ့စီမံကိန်းကြီးပါတရုတ်ကုမ္ပဏီကအကောင့်ထဲပေါ်မဲ့အဲ့ဒီကြီးမားတဲ့စီမံကိန်းကိုလေအရင်သမ္မတဦးသိန်းစိတ်အစိုးရကသူ့ရဲ့တက်တန်းအတွင်းယာယီရက်ဆိုင်မယ်လို့ကြေညာပြီးရက်ဆိုင်ထားခဲ့ပါတယ်အခုဒေါက်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရတက်လာတော့လေဒီစီမံကိန်းတွေနဲ့ပတ်သက်ပြီးတည်သူလူထုစန့်ကျင်တာများတဲ့အတွက်ပြန်အကောင့်ထဲပေါ်နိုင်ရေးဆိုတာဟာမလွယ်ကူလာပါဘူးအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြန်မာနိုင်ငံတွေကတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးတွေအားလုံးလိုလိုပြဿနာပေါ်နေတာပါတကယ်ပြဿနာဖြစ်ရတဲ့အကြောင်းရင်းခံကိုတိတိကျကျပြန်သုံးသပ်ကြည့်လိုက်ရင်စီမံကိန်းတစ်ခုချင်းစီရဲ့အနေအထားကြောင့်ပြဿနာပေါ်ရတယ်ဆိုတာမျိုးထက်အရင်ကာလတည်သူတွေကိုမတရားဖိနှိပ်ရက်ဆက်ခဲ့တဲ့တိုင်းပြည်ကိုချွတ်ချုံကြမွဲပြကြအောင်လုပ်ခဲ့တဲ့တည်သူမုန်းတဲ့စစ်အာဏာရှင်တွေနဲ့ပူးပေါင်းခဲ့လို့ဆရာနာရှင်တွေရဲ့အကျိုးစီးပွားကိုကာကွယ်ခဲ့လို့တရုတ်စီမံကိန်းတွေကိုစန့်ကျင်ကြတာဖြစ်နိုင်ပါတယ်
။တရုတ်နိုင်ငံအနေနဲ့ဒီပြဿနာတွေပြေလည်အောင်ဖြေရှင်းနိုင်ဖို့ဆိုရင်တို့လုတ်ကန်ဆောင်ရွက်မဲ့အဲ့ဒီစီမံကိန်းတွေကိုဒေါ်ဆန်းစုကြည်နဲ့ NLD အစိုးရကထောက်ခံလာအောင်အရင်စ조사ဖို့လိုပါတယ်။ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရကနားမလည်တဲ့လက်မခံနိုင်တဲ့ဘလို့စီမံကိန်းမျိုးမှဒီတိုင်းပြည်မှာလောရကန်ရလွယ်ကူမှာမဟုတ်ပါဘူး။ဒါအပြင်မြန်မာပြည်သူလူထုအလဲမှာကြာဆင်းခဲ့ရတဲ့တရုတ်စီးပွားရေးလုပ်ငန်းကြီးတွေရဲ့ပုံရိပ်မြင့်တက်လာအောင်လုပ်ဖို့ပါ။ရိုးသားပြီးပွင့်လင်းမြင်သာရှိမှုနဲ့အတူအရက်ပဲအဖွဲ့အစည်းတွေကနေတဆင့်ပြည်သူတွေလက်ခံတဲ့မီဒီယာတွေကနေတဆင့်တရုတ်စီးပွားရေးလုပ်ငန်းတွေရဲ့ပုံရိပ်ကိုမြင့်တင်နိုင်ပါတယ်။ဒါမှသာအခက်အခဲပေါင်းစုံကြုံတွေ့နေရတဲ့မြန်မာနိုင်ငံရဲ့တရုတ်စီမံကိန်းလုပ်ငန်းကြီးတွေဆက်လုပ်ကိုင်နိုင်မဲ့အခွင့်အလမ်းပေါ်ပေါက်လာနိုင်မဲ့ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပြပါမယ်။ကြားရမယ့်ထဲမှာဆိုရင်တော့သူ့ဘာရာဇာတွေစုစည်းပြီးတော့နိုင်ငံတကာကျဉ်းတူးပြိုင်ပွဲကိုဟန်ဂရီနိုင်ငံမှာကျင်းပခဲ့တယ်ဆိုတဲ့အကြောင်းကျောင်းသားတွေရဲ့အာယုံဆိုင်မှုကိုထိန်းထားနိုင်မှုအတွက်မက္ကဆီကိုတက်ကတူကပမောက္ခတယောက်ကတော့စပိုင်ဒါမန်ပင့်ကူလူသားဝတ်စုံဝတ်ဆင်ပြီးတော့စာတင်နေတယ်ဆိုတဲ့အကြောင်းစာတာတွေကိုမနန်းလောင်နဲ့ကုငင်းချမ်းတို့ကတင်ဆက်ထားပါတယ်။နားဆင်ကြပါခင်ဗျာ။
ဟန်ဂရီနိုင်ငံအရှေ့ဘက်မှာတော့ဒုဗယာစာတွေစုစည်းပြီးတော့နိုင်ငံတကာကျဉ်းတူးပြိုင်ပွဲကျင်းပခဲ့ကြပါတယ်။အလောက်ကိုင်းတဲ့ရှာဖွေလူတွေကိုဆွဲဆောင်ဖို့နဲ့လူတွေရဲ့ကြောက်ရွံ့မှုတွေအထင်အမြင်တွေလျော့ပါစေဖို့ရည်ရွယ်ပြီးတော့ကျင်းပတာပါ။ပြိုင်ပွဲမှာပါဝင်သူတွေကတော့သူတို့ရဲ့အလောက်ဟာလည်းအလောက်တစ်ခုဖြစ်ပြီးကြောက်ရွံ့စရာမကောင်းဘူးလို့ပြောပါတယ်။တခြားကမ္ဘာနိုင်ငံတွေမှာလည်းအခုလိုကျဉ်းတူးပြိုင်ပွဲကျင်းပကြပေမဲ့ဒီပွဲရဲ့ထူးခြားမှုကတော့ပါဝင်သူတွေအားလုံးဟာကိုယ်တိုင်ပေါက်တူဂေါ်ပြားတွေနဲ့တူးကြရတာပါ။တင်ချိုင်းမြေနေရာမှာအုတ်ဂူတွေပြင့်နေလာပြီးမြေတူးဆက်တွေဝင်လို့မရတဲ့အတွက်ကြောင့်အခုလိုလူရဲ့လှုပ်အားနဲ့ကျဉ်းတူးနေရတာပါ။ဥရောပအလဲပိုင်း၄နိုင်ငံဖြစ်တဲ့ပိုလန်၊ချက်ချီးယား၊စလိုဗေးကီးယားနဲ့ဟန်ဂရီနိုင်ငံတွေမှာကွန်မြူနစ်အစိုးရတွေပြုတ်ကြပြီးကြတဲ့ကလူဦးရေတိုးလာတာမရှိဘဲရပ်တန့်နေခဲ့တာပါရှင်။
အာဂျင်တီးနားမှာចောင်းသားတွေရဲ့အာယုံစူးစိုက်မှုကိုထိန်းသိမ်းထားနိုင်ဖို့မက္ကဆီကိုနိုင်ငံယူနမ်တက်ကတို့ပမောက္ခတဦးဟာစပိုက်ဒါမန်ပင့်ကူလူသားလိုဝတ်ဆင်ပြီးတော့စာတင်နေပါဗျ။အသက်26နှစ်အရွယ် မွိုက်ဆစ်ဖတ်စကဟာမက္ကဆီကိုစီးတီးမြို့တော်နာမည်ကြီးတက္ကသိုလ်သိပ္ပံဌာနကဖြစ်ပါတယ်။အခုလိုပင့်ကူလူသားလိုဝတ်ဆင်ပြီးအလုပ်တက်တဲ့အတွက်လဲလမ်းတစ်လျှောက်သူ့ကိုတွေ့မြင်ရတဲ့ကျောင်းသားလူငယ်တွေရုံသွားရုံပြန်နေတဲ့နေစဉ်ဘဝကိုထူးခြားအောင်လှုပ်ဆောင်ပေးနေတာလည်းဖြစ်ပါတယ်။နောက်ပြီးတော့အဲ့ဒီပင့်ကူလူသားဟာတက္ကသိုလ်ကဆရာတဦးဖြစ်တယ်ဆိုတာကိုလူများသိလိုက်ရတဲ့အချိန်မှာတော့အံ့ဩကြပါတယ်။ဘတ်စကတ်ဟာကတ်တွန်းစာအုပ်တွေကိုအရင်နှစ်သက်တယ်လို့ဝန်ခံထားပြီးတော့အခုလိုပင့်ကူလူသားလိုဝတ်ဆင်ပြီးအလုပ်လုပ်ဖို့ကတ်တွန်းစာအုပ်ထဲကပဲအကြံဉာဏ်ရတာပါ။သူအခုလိုဝတ်ဆင်ပြီးစာသင်တဲ့အတွက်လည်းစာသင်ခန်းကပိုးပြီးပျော်စရာကောင်းတယ်လို့ထင်ပါတယ်။အဲ့ဒီဝတ်ဆုံကြောင့်ကျောင်းသားတွေရဲ့အမှတ်တွေတိုးတက်လာသလားဆိုတာကတော့မသိရသေးပါဘူးခင်ဗျာ။
ဟောင်ကောင်ကျွန်းမှာပြီးခဲ့တဲ့ဂျွန်လ3ရက်နေ့ကစပြီးတော့အကြိမ်20မြောက်မိုက်ခရိုဝေ့ဗ်အနုပညာပြပွဲကို B-Water 2ရေလိုကျင့်ပါအပိုင်းနဲ့ခေါင်းစဉ်နဲ့ဖွင့်လှစ်လိုက်ပါတယ်။ဒီနိုင်ငံတကာအနုပညာပြပွဲဟာရုပ်ရှင်တွေအနုပညာလက်ရာတွေအသိပညာပေးပွဲတွေကိုစုစည်းတင်ပြထားတာပါ။ဒီထဲကထူးခြားတာကတော့ဂျပန်ဆက်ရုပ်တီဝိုင်းဖြစ်ပြီးတော့ဆက်ပစ္စည်းတွေရဲ့စိတ်ခံစားမှုကိုတုံးပြီးတော့ဂီတယတပျော်ရွှင်မှုကိုခံစားနိုင်အောင်ဖန်တီးထားတာပါ။ဂီတတီးနေဘုံတီးနေတဲ့ဆက်ရုပ်တွေကိုကြည့်ရှုခံစားရမှာပါ။နောက်ထပ်လက်ရာတစ်ခုကတော့ချင်းနှောင်းနဲ့ချိတ်ဆွဲထားတဲ့အပင်တွေဖြစ်ပါတယ်။ဒီအပင်တွေကိုထိလိုက်တာနဲ့သဘာဝတော်ထဲလိုရောက်သွားသလိုဂီတသံတွေကြားရမှာဖြစ်ပါတယ်။လူခန္ဓာကိုယ်မှာရှိတဲ့ electrostatic swing in တွေကိုသုံးပြီးတော့အပင်တွေကိုအတန်ထွက်အောင်လှုပ်ထားတာပါ။ Radiant Escape လို့နာမည်ပေးထားတဲ့ပြခန်းမှာဆိုရင်ကမ္ဘာ Radio တတိကြွမှုတွေဘလို့ထွက်နေတာလဲဆိုတာကို TV ဖန်သားပြင်ပေါ်မှာပြသထားပါတယ်။နောက်ပြီးတော့ Google ကနေလက်မတွေကိုကြည့်တဲ့မြင်ကွင်းကနေယူထားတဲ့လူပုံတွေကိုအပြင်မှာတကယ့်လူအတိုင်းဓာတ်ပုံတွေကိုထုတ်ထားပြီးတော့ Street Ghosts လမ်းဘေးသစ်ဆေးများဆိုတဲ့ခေါင်းစဉ်နဲ့လည်းပြသထားပါတယ်။ဒီပြပွဲကတော့လူရရဲ့တကူကြီးလွတ်လပ်ခွင့်နဲ့မိုဘိုင်းခွင့်ကိစ္စတွေကိုတတိပြုမိစေဖို့ဖြစ်ပါတယ
်။ကဘာတလွားထူးခြားဆန်းပြအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ကတနင်္လာနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်အခုတနင်္လာနေ့မနေ့ဖက်ထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြီးတော့ပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOE မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံနေတဲ့အချိန်လေးမှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါလိမ့်မယ
်။ Florida ပြည်နယ် Orlando မြို့ကလိင်တူချစ်သူတွေတွားတဲ့ညကာပွဲရုံမှာအသက်ဖြတ်ခံခဲ့ရတဲ့သူတွေရဲ့အမိသားစုဝင်တွေကို American သမ္မတ Barack Obama ကဝမ်းနည်းချီးကျူးစကားပြောကြားခဲ့ပါတယ်။အခုတနက်နေ့ပြစ်ခတ်မှုအတွက်စုံစမ်းစစ်ဆေးမှုဟာအစောပိုင်းမှာပဲရှိနေသေးပေမယ့်ဒါဟာအကြမ်းဖက်လို့ရတဲ့ခုအမုန်းတရားနဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းသိကြတယ်လို့ပြောပါတယ်။အခုလူပေါင်း50ကျော်ကိုတပ်ဖြတ်ပြီး53ယောက်ကိုဒဏ်ရာရစေခဲ့သူဟာတံပြားရှိသူဟာအသက်26နှစ်အရွယ်အမျိုးသားတဦးဖြစ်ပါတယ်။သူဟာပြစ်ခတ်မှုမတိုင်ခင်အချိန်တိုအတွင်းမှာပဲ IS အကြမ်းဖက်အဖွဲ့ရဲ့တစ္ဆာကံဖြစ်ကြောင်းပြောကြားခဲ့တယ်လို့ American ရဲအစီအရေးကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon တာဝန်ကနေအနားယူရင်သူ့နေရာအတွက်အသိခံရမယ်သူဟာအမျိုးသမီးတယောက်ဖြစ်နိုင်ပြီးဒီထဲမှာအာဂျင်တီးနားနိုင်ငံခြားရေးဝန်ကြီးဆူဆန်နာမဲလ်ကိုရာဖြစ်နိုင်ခြင်းရှိတယ်လို့အများကထင်ကြေးပေးနေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာမတူတဲ့လူနည်းစုတွေနဲ့ဘာသာဆွဲမထတဲ့တက်ကြွလှုပ်ရှားသူတွေအပေါ်မှာအစွန်းရောက်အကြမ်းဖက်မှုလှုပ်ဆောင်မှုတွေမှာတာဝန်ရှိသူတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ရှာဖွေရှင်းလင်းနေပြီးအခုပထမ3ရက်အတွင်းမှာပဲရာဇဝတ်မှုကျူးလွန်တယ်လို့တန်မြတ်ရှိသူ 9,000 ကျော်ကိုဖမ်းဆီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတွေကပြောပါတယ်ဖမ်းဆီးခဲ့တဲ့အထက်မှာစစ်သွေးကြွ85ဦးပါဝင်နေကြောင်းနဲ့အခုဖမ်းဆီးထားသူတွေအားလုံးကိုတိကျတဲ့ဆွဆွဲချက်တွေတင်ခဲ့တယ်လို့ရဲချုပ်ကပြောပါတယ
်ထစ်တန်းရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုလှိုင်းလို့မီတာ32 40 49 50နဲ့လှိုင်းလိုက်မီတာ190လို့ကထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးသာယာပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်စံမိုးရီပါ။
This program has come to you from the Voice of America, Washington.